Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဒီဇင်ဘာလ30ရက်တောက်ကြနေညပဲ VOA စီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဇောင်းကလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါကစ္စတန်နိုင်ငံမှာဘလီကျောင်းမှာပေါက်ကွဲမှုဖြစ်သွားတဲ့လူ40သေဆုံးသွားပါတယ်။အစ္စလာမစ်စစ်တေကြွတွေဖမ်းထားတဲ့ဂျပန်သတင်းတောက်နဲ့ဂျော်ဒန်တက်လီယမူရိုရဲ့အခြေအနေကိုမိသားစုတွေကစောင့်ဆိုင်းနေကြပါတယ်။ယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေအကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူ12ဦးထဲမှာလည်းသေဆုံးသွားပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုတော့မဆုမှုနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဒီကနေ့ညဘက်နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့မြမတီအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အလဲပိုင်းကကျောင်းသားတပိတ်ဟာကြောက်ပြောင်းမှာဆက်ပြီးတော့ကန့်ကွက်နေသလိုအေယာဝတီပသိမ်ကျောင်းသားတွေကလည်းဆက်ကျင်ကန့်ကွက်လာပါတယ
်။ဒီဘိုးတပိတ်ကျောင်းသားအဖွဲ့ရောဒီရေရောအကုန်လုံးကဒီသဘောတူညီရနဲ့ဒီအခုတရားနေမှာဖွင့်လို့ရတဲ့အဖြေကကျွန်တော်တို့ကျောင်းသားရှင်းနေတော့တဲ့အဖြေမရဘူးဆိုတော့ဒါကိုကျွန်တော်ဆက်လက်ကြည့်ကြမှာဖြစ်ပါတော့။
တပိတ်မောက်ကျောင်းသားတွေကဥဆောင်သူကိုအောင်ခန့်စောပြောပြခဲ့တာပါတစ်ဆက်တည်းမှာပဲအမျိုးသားပညာရေးဥပဒေကိုပြန်လည်ဆွေးနွေးရေးလေးပွင့်ဆိုင်တွေ့ဆုံရေးနဲ့စန္ဒပြကျောင်းသားတွေကိုအကြမ်းမဖက်စေရေးအရက်ဖက်ဖွဲ့စည်းတွေကအစိုးရပေါ်တိုက်တွန်းမြစ်တာရက်ခံချက်ကိုလည်းပြောပြပေးသွားမှာပါမြို့မျိုးသားပါတီကလည်း2015မှာရွေးကောက်ပွဲဝင်မယ်လို့အတည်ပြုလိုက်ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်စုမွန်တို့ကကြေညာပေးပါမယ်ရှင်
ပါကစ္စတန်နိုင်ငံစင်ဒေတာအတွင်တောက်ကြနေ့ဝတ်ပြုဆုတောင်းပွဲကျင်းပနေတဲ့လူနည်းစု600ဘာသာဝင်တွေဘလီကျောင်းမှာအင်အားပြင်းထန်တဲ့ပေါက်ကွဲမှုတစ်ခုဖြစ်သွားခဲ့တဲ့အတွက်အ ਨੇ စုံလူ40လောက်သေဆုံးပြီးတခြား50လောက်လည်းထိခိုက်ဒဏ်ရာရသွားပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာပါကစ္စတန်စစ်ကမ်းမြို့ကရာချီနဲ့မိုင်190ကျော်ဝေးတဲ့လတ်ခီဒါဒေတာရှီကာပူမှာဖြစ်သွားခဲ့တာလို့ဆိုပါတယ်။ဒဏ်ရာရသူတွေကအတော်များများဟာစိုးရင်ရတဲ့အခြေအနေမှာရှိနေတာကြောင့်သေဆုံးသူအရေအတွက်ဟာလည်းလက်ရှိတဲ့ထပ်တိုးနိုင်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကပါကစ္စတန်နိုင်ငံအတွင်းဘာသာရေးကန့်ကနက်ကွဲပြားသူတွေအကြဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတဲ့ပြောဆိုမှုတော့ရုတ်တရက်ထွက်မလာသေးပါဘူး။အစွန်းရောက်ဆွန်နီမွတ်စလင်ဘာသာဝင်တွေကရှီးယားမွတ်စလင်တွေဟာမွတ်စလင်အစ်စ်မဟုတ်ဘူးဆိုပြီးပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။
IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျပန်သတင်းနောက်နဲ့ဂျော်ဒန်တိုက်လေယာဉ်မှုတို့နဲ့အကျဉ်းသားချင်းလဲလှယ်မဲ့အစီအစဉ်တိုးတက်မှုတစုံတရာမရှိဘဲသတ်မှတ်ချိန်ပြည့်သွားပြန်တဲ့အတွက်အဲ့ဒီအကျဉ်းသားနှစ်ဦးရဲ့ကံကြမ္မာနဲ့ပတ်သက်လို့မိသားစုဝင်တွေကစောင့်ဆိုင်းနေကြပါတယ်။လွန်ခဲ့တဲ့10နှစ်တုန်းကဂျော်ဒန်နိုင်ငံအာမန်မြို့မှာအသေးခံဘုံးခွဲတိုက်ခတ်ဖို့ကြံစီမှုနဲ့ဖမ်းဆီးခံထားရပြီး Islamic စစ်သွေးကြွတွေကပြန်လွှတ်ပေးဖို့လိုလားနေတဲ့အီဂျစ်နိုင်ငံသူဆာဂျီဒာ L ရီရှာဝီကိုပြန်မလွှတ်ပေးရင်ဂျော်ဒန်တိုက်လေယာဉ်မှုကိုကြာသပတေးနေ့နေဝင်တဲ့အချိန်မှာတက်ပစ်မယ်လို့ချင်းချောက်ပြောဆိုမှုကိုဂျပန်သတင်းတော်ဂန်ဂျီကိုတိုကနေတဆင့်စစ်သွေးကြွတွေကထုတ်ပြန်ခဲ့ပါတယ်။သူတို့ရဲ့တိုက်လေယာဉ်မှုကဇန်ဘအသက်ရှင်လျက်ရှိနေသေးတယ်ဆိုတဲ့အထောက်အထားတွေ့ရမှသာရီရှာဝီကိုပြန်လွှတ်ရေးစဉ်းစားမယ်လို့ဂျော်ဒန်အစိုးရကကြာသပတေးနေ့မှာပြောပါတယ်။အစ္စလာမစ်စစ်သွေးကြွတွေကတတ်မှတ်ထားတဲ့နောက်ဆုံးအချိန်ကုန်ဆုံးတဲ့အချိန်မှာပဲသူ့ရဲ့သားကိုပြန်လွှတ်ပေးဖို့တိုက်လေယာဉ်မှုခါစေဘရဲ့ဖခင်ကတောင်းဆိုခဲ့ပါတယ်။
ဆိုင်းနိုင်ကျွန်းဆွေဒေသမှာကြာသပတေးနေ့ကအ ਨੇ စုံလူ26ယောက်သေဆုံးခဲ့ရတဲ့ဇက်တိုက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့အေဂျစ်နိုင်ငံကအစ္စလာမစ်စစ်သွေးကြွအုပ်စုတွေနဲ့ဆက်နွယ်မှုရှိတဲ့သူတွေကပြောပါတယ်။နိုင်ပိုင်းတွင်ဇက်တိုက်ဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုတွေဟာသူတို့နဲ့ပတ်သက်မှုရှိတယ်ဆိုတာကိုဝန်ခံပြောဆိုလိုက်တာပါ။စစ်အခြေစိုက်စခန်းတစ်ခုနောက်ရဲတွေနဲ့စစ်တပ်အရာရှိတွေနေထိုင်ရာမျိုးအနီးကဟိုတယ်တစ်ခုကိုပိတ်မှတ်ထားပြီးတော့အစ္စလာမ်စစ်သွေးကြွတွေရဲ့လက်နက်ကိုင်ကတက်ခတ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အေဂျင့်နိုင်ငံရဲ့အထင်ကရသတင်းစာကြီးဖြစ်တဲ့ El Ahram ကစစ်အခြေစိုက်စခန်းတစ်ခုလုံးပြည့်စစ်တက်ခတ်ခံရတယ်လို့ပြောပေမဲ့အဲ့ဒီနေရာဟာအဆောက်အဦတွေထဲမှာတည်ဆုံတန်ရသူရှိတယ်မရှိဘူးဆိုတာတော့ပေါ်ပြမထားပါဘူးဒီကိစ္စကိုအကန့်အသတ်ဖြည့်ရှင်းဖို့အာဖရိကသမ္မဂထိပ်သီးညီလာခံကိုတရားဖို့ရောက်နေတဲ့အီဂျစ်သမ္မဂအဗ်ဒယ်ဖတ်တာအယ်စစီကအီသီယိုးပီးယားခီးစဉ်ကိုဖျက်တောက်ပြီးတော့ပြန်လာခဲ့တယ်လို့အီဂျစ်သမ္မဂရုံးကသတင်းထုတ်ပြန်ပါတယ်
IS Islam စစ်သွေးကြွတွေကခပ် တမူကြီးတူဦးနဲ့အနည်းဆုံးတပ်သား၅ဦးကိုတပ်ဖြတ်လိုက်တယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်မြို့တော်ခပ်ခတ်မှာတောက်ကြနေကလက်နက်ကင်တောင်းချမ်းသူတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းတမူကြီးနဲ့တပ်သားတွေသေဆုံးခဲ့ရတာပါဒီတိုက်ခိုက်မှုအတွင်းမှာလူ46ယောက်ဒဏ်ရာရခဲ့တယ်လို့ပြင်သစ်သတင်းအေဂျင်စီကထုတ်ပြန်ပါတယ်တောက်ကြနေကအီရတ်နိုင်ငံကလူစီကားတဲ့ဘက်ကနက်ပြိုရဲ့ဈေးထဲမှာပြိုင်းတူပေါက်ကွဲခဲ့တဲ့ဘုံးပေါက်မှုနှစ်ခုအတွင်းအနည်းဆုံးလူ၈ယောက်သေဆုံးခဲ့တယ်လို့အီရတ်အာဏာပိုင်တွေကဆိုပါတယ်ပထမဘုံးပေါက်ခဲ့ပြီးတော့မိနစ်ပိုင်းမှာပဲနောက်ထပ်ကားဘုံးတစ်လုံးထပ်ပေါက်ခဲ့တာဖြစ်ပြီးဒီပေါက်ကွဲမှုတွေအတွေ့လူ20ဒဏ်ရာရခဲ့ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘိုကိုဟာရမ်စစ်စေးကြွအဖွဲ့ကိုတိုက်ခိုက်ဖို့ဒေတာရင်တပ်ဖွဲ့ဝင်9500တုတ်ချက်ချထားဖို့ AU အာဖရိကတမကကဒီကနေ့အတည်ပြုလိုက်ပါတယ်။အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့မှာဒီကနေ့ဖွင့်လှစ်လိုက်တဲ့နှစ်စဉ် AU ထိပ်သီးဆွေးပွဲအစမှာအခုလိုအတည်ပြုချက်ချမှတ်လိုက်ကြတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကိုစုပေါင်းတိုက်ထုတ်ကြဖို့နိုင်ဂျီးရီးယား၊ကင်မရွန်၊ချတ်၊နိုင်ဂျာနဲ့ပင်းနီနိုင်ငံတို့ကသဘောတူလိုက်ကြတာပါ။အရသာတွေထောင်နဲ့ချီတက်ဖြတ်ခဲ့တဲ့ဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ဟာနိုင်ဂျီးရီးယားနိုင်ငံဘော်နိုပြည်နယ်အတွင်းကဒေသအတော်များများနဲ့ကင်မရွန်နိုင်ငံနဲ့ဇက်နဲ့ချတ်ရေကန်ကြီးအနီးကဒေသတွေကိုထိန်းချုပ်ထားတာဖြစ်ပါတယ်။သူတို့ရဲ့အစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီကိုတင်ပြသွားမှာဖြစ်တဲ့အကြောင်း AU ရဲ့ငြိမ်းချမ်းရေးနဲ့လူညွန်ရေးကောင်စီကော်မရှင်နာမင်းကြီးစမီလ်ချေဂွီကပြောပါတယ်ချတ်တပ်ဖွဲ့ဝင်တွေဟာနိုင်ဂျီးရီးယားနိုင်ငံအတွင်းထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေပြီလို့မျက်မြင်သက်သေတွေကပြောကြလိုက်ပြီးဘိုကိုဟာရမ်အဖွဲ့ကသိမ်းပိုက်ထားတဲ့မလွန်ဖာတိုရီရွာကိုချတ်တပ်ဖွဲ့ဝင်တွေကကြာသပတေးနေ့မှာပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်
ယူကရိန်းဆိုရတပ်ဖွဲ့နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြားလွန်ခဲ့တဲ့24နာရီအတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ12ဦးသေဆုံးသွားပါတယ်။တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ9ဦးသေဆုံးသွားတယ်လို့ဒေသခံအရာရှိတွေကပြောပါတယ်။ဒါဟာနှစ်စန်းပိုင်းမှာရရှိခဲ့တဲ့အပြစ်ခတ်ရဲစဲရေးသဘောတူညီချက်ပြတ်ပြဲသွားပြီးနောက်ဆုံးဖြစ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။အခုနောက်ဆုံးဖြစ်သွားတဲ့တိုက်ခိုက်မှုတွေဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ Luhansk နဲ့ Donetsk တို့ရဲ့ယထာလန့်နဲ့ဆက်သွယ်ပေးထားပြီးအရေးပါတဲ့ဒီဘာဆဲဘာမြို့မှာဖြစ်သွားခဲ့တာပါ။တွင်ရက်မှာဘုံကျဲတိုက်ခိုက်မှုတွေဖြစ်သွားခဲ့တဲ့အတွက်အ ਨੇ စုံလူ23ထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်ယူကရိန်းပြည်ပခါမှာပါဝင်ပတ်သက်နေတဲ့အတွက်ရုရှားနဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်တွေအပေါ်ကို EU တမကကနေပြီးတော့ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကိုကြာသပတေးနေ့မှာပြုလုပ်တဲ့ EU နိုင်ငံသားရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲမှာနောက်ထပ်6လတက်တန်းတိုးဖို့ဆုံးဖြတ်လိုက်ကြပါတယ်
အမေရိကန်နိုင်ငံရေးမှာအဓိပ္ပာယ်မဲ့ချိုးချံချွေတာရေးအစီအစဉ်နဲ့ပဋိပက္ခတွေမဖြစ်အောင်တမင်ဖန်တီးနေတဲ့ခေတ်အဆုံးသတ်အောင်လှုပ်ဆောင်သွားဖို့သမ္မတဩဘာမားကပြင်ဆင်နေတဲ့အကြောင်းသမ္မတအင်ဂျီရောအရာရှိတွေကပြောပါတယ်သမ္မတဩဘာမားကတင်းလာနေမှာ2016ခုနှစ်အတွက်အစိုးရအသုံးစရိတ်တင်းတင်းဖို့ပြင်ဆင်နေတဲ့အချိန်မှာအင်ဂျီရောကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဖီလာဒဲဖီးယားမြို့မှာကြာသပတေးနေ့ညကပြုလုပ်တဲ့ဒီမိုကရက်တစ်ပါတီဝင်လွတ်တော်အမတ်တွေရဲ့အလွတ်သဘောတွေ့ဆုံပွဲအတွင်းဒီကိစ္စအပါအဝင်တခြားအကြောင်းအရာတွေကိုသမ္မတဩဘာမားကပြောကြားသွားတာဖြစ်ပါတယ်။စီးပွားကျဆင်းမှုကြီးနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်စီးပွားပြန်လည်ဥမော့လာရေးဆောင်ရွက်နေကြတဲ့ကာလအတွင်းမလိုလားအပ်တဲ့အသုံးစရိတ်တွေအလိုလိုဖြတ်တောက်ပြင်မဲ့အသုံးစရိတ်လျှော့ချရေးအစီအစဉ်ကိုသမ္မတဩဘာမားကိုယ်တိုင်အတိုက်ခံ Republican Party ဝင်နေတဲ့အတူ2011ခုနှစ်ကသဘောတူဆုံးဖြတ်ခဲ့ကြတဲ့အစီအစဉ်ကိုပြန်ပြင်ဖို့သမ္မတဩဘာမားကအဆိုပြုနေတာဖြစ်ပါတယ်။ Washington မှာရှိနေတဲ့နိုင်ငံရေးအတိုင်းဝန်ကြား Sequestration လို့လူသိများတဲ့အဲ့ဒီသူ့လိုလိုအသုံးစရိတ်ဖြတ်တောက်ရေးအစီအစဉ်ကအမေရိကန်စီးပွားရေးအပါအဝင်စစ်တပ်ကိုပါထိခိုက်စေတယ်လို့အင်ဂျီရောအရာရှိတွေကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတဘုံနေနဲ့တက်ခတ်မှုအတွင်းကြာဆုံးသွားတဲ့ကွန်မန်ဒိုရဲ44ယောက်ကိုခုံပြူတဲ့အနေနဲ့ဒီကနေ့တောက်ကြနေ့မှာအောက်မေ့ပွဲအခမ်းအနားကြီးကျင်းပပါတယ်ဖိလစ်ပိုင်သမ္မတအကွီဒိုကဒီအကြမ်းဖက်မှုတိုက်ဖျက်ရေးစီမံချက်အတွင်းလွတ်မြောက်သွားတဲ့တက်ခတ်သူတွေကိုဖမ်းမိအောင်စ조사ဆောင်ရွက်မှာဖြစ်တယ်လို့ကြာဆုံးသွားတဲ့ရဲတွေရဲ့မိသားစုတွေကိုဂရီဘေးပြောဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကမွတ်စလင်တဘုံနေနဲ့တက်ခတ်မှုအတွင်းကွန်မန်ဒိုတွေကြာဆုံးသွားတာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ဘက်ကမ်းရိုးတမ်းမှာမလေးရှားနိုင်ငံကိုသွားနေကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုတင်လာတဲ့ငါးဖမ်းလေတစ်စင်းကြာသပတေးနေ့ကတိတ်မောက်ခဲ့တာမှာလူ20မှနည်းသေးပျောက်ဆုံးနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်ဘင်္ဂလားပင်လယ်အော်ထဲကကု တူဘီယာကျွန်းအနီးမှာအဲ့ဒီလေမောက်သွားတာပါကုတူဘီယာကျွန်းအနီးကလာချိန်မှာရေစီးကြောင်းပြင်းထန်လာတာကြောင့်အဲ့ဒီလေမောက်သွားခဲ့တာဖြစ်ပြီးကယ်ဆယ်ရေးအဖွဲ့တွေကလူ39ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဒေသဆိုင်ရာအစိုးရအရာရှိနူရူဘာရှား Chowdhury ကပြောပါတယ်အသက်ဘေးကလွတ်မြောက်ခဲ့သူတွေရဲ့ပြောပြချက်အရဒီလေပေါ်မှာလူ60ပါလာခဲ့တယ်လို့ Mr. Chowdhury ကပြောပါတယ်လောလောဆယ်မှာမောက်သွားတဲ့လေကိုလည်းရှမ်းတွေ့သေးတဲ့အကြောင်းသူကဆိုပါတယ်အသက်မသေးပဲလွတ်မြောက်လာသူတချို့ကတော့ကုတူဘီယာကျွန်းပေါ်ကဒေသဆိုင်ရဲစခန်းတစ်ခုကိုစောင့်ရှောက်ထားပါတယ်လေနဲ့မမြအောင်လူတွေတင်လာတဲ့အဲ့ဒီလေဟာမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချီရွှေ့ပြောင်းနေထိုင်ဖို့ကြိုးစားနေကြတဲ့မလေးရှားနိုင်ငံကိုဥတီသွားနေတာလို့ဆိုပါတယ်အဖဂန်လေတပ်တပ်ဖွဲ့ဝင်တွေကိုတင်တန်းပို့ချပေးနေတဲ့အမေရိကန်ကန်စစ်တပ် contract ဝန်ထမ်း3ဦးကာဘူးမြို့လေဆိပ်မှာတင်းနဲ့နဲ့ပြစ်တက်ခံလိုက်ရပါတယ်။ဒါဟာအတွင်းလူတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့စစ်တပ်အသံဝင်ကပြောပါတယ်။ကြာသပတေးနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့တာဖြစ်ကြောင်းတာလီဘန်တပ်ဖွဲ့တွေကပြောပါတယ်။ကာဘူးမြို့လေဆိပ်မှာအလုပ်လုပ်နေတဲ့သူတို့လူတွေအဲ့ဒီလိုတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းဖြစ်ပြီးအပြန်အလှန်ပြစ်ခတ်မှုတွေအတွင်းတာလီဘန်တပ်ဖွဲ့ဝင်တေဆုံးသွားတယ်လို့တာလီဘန်ပြောခွင့်ရကဆိုပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မဆုမွန်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ကြောင်းသားတပိတ်မှာ ARV တိုင်းဘက်ကလည်းပါဝင်လာပါတယ်ဒီကနေ့ကနေမနေ့ဖန်အထိနှစ်ရက်ဆက်တိုက်စန့်ကျင်ကန့်ကွက်သွားမှာဖြစ်တဲ့အကြောင်းပသိမ်တပိတ်ဦးဆောင်သူကြောင်းသားတဦးကပြောပါတယ်တချိန်ထဲမှာပဲမန္တလေးကနေရန်ကုန်အထိခီးရှည်ချီတက်ကြတဲ့တပိတ်စစ်ကြောင်းကလည်းကြောက်ပရောင်းမှာခီးခိတရက်နာပြီးအမျိုးသားပညာရေးဥပဒေကိုတော့ဆန့်လက်ကန့်ကွက်နေစေဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဝီရိုရဲ့သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ ARD တိုင်းမှာရှိတဲ့ကျောင်းသားတွေကပသိမ်မြို့ကိုပတ်ခဲ့ကြပြီးတဲ့နောက်ပသိမ်တက္ကသိုလ်ဝင်းထဲမှာဆန္ဒပြခဲ့ကြကြောင်းတပိတ်မောက်ကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုအောင်ခန့်စော်ကအခုလိုပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ကျောင်းသားတွေကိုဝင်ပြလိုက်တယ်ကျွန်တော်တို့ကျောင်းသားတွေကိုပြောဝင်ပြပါတယ်ကျွန်တော်တို့ဒီကကျွန်တော်တို့ကြေကြံနေကျွန်တော်ပြောတယ်ကျွန်တော်တို့ဒီကဒီပေါ်ပြောတာတွေပြောတယ်ကျောင်းကျွန်တော်တို့ရဲ့ဒီစက်ပစ္စည်းစာရွက်တွေလည်းတော်တော်များပါတယ်တကယ်ဆိုတော့ဒီကျောင်းဝင်ထဲမှာရှိတဲ့ကျောင်းသားတွေကျွန်တော်တန်းဝင်ရပါတယ်ဟုတ်ကဲ့ဟိုကနားကြတဲ့အထက်မှာပသိမ်ရကျောင်းသားတွေပါပါတယ်လူငယ်ကျောင်းသားတွေပါတယ်ဒီကျောင်းဝန်ကျောင်းသားအစုတွေပါတယ်နောက်ပြီးတော့ဒီသင်္ကလာကျောင်းသားတွေပါပါတယ်အခုမနက်ပိုင်းနောက်နေ့မှာဆိုကျွန်တော်တို့ကိုဟိုမြေလက်ဒီသားအကြောင်းသားတွေလည်းပါဖို့အစီအစဉ်ရှိပါတယ်ဟုတ်ကဲ့ပါဘူးအောင်လို့ပြည်ပြပါဟုတ်ဒီစိတ်ထနေမှာကျွန်တော်ဆွေးနွေးပွဲရရတဲ့ရလက်ပုံကရလက်ဆိုတာဒီအခုလက်ရှိလုပ်နေတဲ့ဒီဘိုးတပိတ်အကြောင်းသားအဖွဲ့ရောဒီလူရောအကုန်လုံးကဒီသဘောတူညီနဲ့ဒီအခုစိတ်ထနေမှာဆွေးနွေးပွဲရတဲ့အစီအစဉ်ကကျွန်တော်တို့တောင်းဆိုရှင်းလင်းတော့တဲ့အစီအစဉ်မရဘူးဆိုတော့ဒါကိုကျွန်တော်ဆက်လက်ကြည့်ကြမှာဖြစ်ပါဟုတ်
အရာဝီတိုင်းကကျောင်းသားတွေနဲ့အတူဝင်းရံအင်အားရာကနန်းလောက်ဟာမြို့နဲ့ပတ်ပြီးဆန္ဒပြခဲ့ရမှာတော့ပသိမ်တက္ကသိုလ်ကိုရောက်ရှိတဲ့အချိန်ပသိမ်တက္ကသိုလ်ကျောင်းသားတွေကိုသာဝင်ခွင့်ပြုမယ်ဆိုတာကြောင့်အခြေတင်ဖြစ်ခဲ့ရကြောင်းကျောင်းသားတွေနောက်ကနေဝင်းရံကော်မတီဝင်ဖြစ်လိုက်ပါလာတဲ့လယ်သမားရေးလှုပ်ရှားသူဦးစော်ရန်ကဆိုပါတယ
်ဒီနေ့ဆန္ဒရေး55မှာဖတ်ခဲ့တယ်ပသိမ်မြို့ပေါ့နော်အဲ့ရမယ်ဖတ်ခဲ့ပြီးတော့ကျွန်တော်တို့မြို့ရဲကိုဖတ်နောက်ပြီးတော့ကန္နလန်ကန္နလန်နေပြီးတော့ဈေးပဲဈေးဘက်ကနေမှပသိမ်တက္ကသိုလ်တွေကိုကျွန်တော်တို့ခြေတက်လာတာဖြစ်ပါတယ်အခုပသိမ်တက္ကသိုလ်အဝါကိုရောက်တဲ့အခါကျတော့ကျောင်းသားတွေကဝင်ကိုကြိုးစားတယ်ကြိုးစားတော့ဆရာတွေနဲ့ကျွန်တော်တို့တော်လေးညှိရပါတယ်ဆရာတွေကအဲကျောင်းသားတော့ဝင်ပါပေါ့နော်တကယ်ဝင်ရတဲ့လူတွေဝင်ပါနဲ့ဆိုပြီးတော့ပြောတဲ့အခါကျတော့ကျောင်းသားဆိုတဲ့နေမှာသူကပထမတော့ပသိမ်တက္ကသိုလ်ကျောင်းသားလောက်ပဲအဝင်ခံတော့နောက်ကျောင်းသားတွေကပြောမေတ္တာရက်ခံပြီးတော့တောင်းဆိုတဲ့အခါကျတော့အဲကျောင်းသားတွေတော့ဝင်ပါပေါ့အဲ့ဆရာတွေဘက်ကတော့ဗာပြောလဲဆိုတော့သူတို့တင်နှားရှိလို့တင်နှားနောက်ရက်ပြန်มาသူလို့ဆိုပြီးတော့မြစ်တာရက်ခံတော့အဲ့လောက်ကိစ္စလေးတော့ဖြစ်သွားပါတယ်အခုတော့ကျွန်တော်တို့လောလောဆယ်ကျွန်တော်တို့တပိတ်ဆက်ကသူရဲ့ဟိပ်ပါဝါနားမှာပေါ့နော်စစ်ကြောင်းကကျွန်တော်တို့အရာကြီးစစ်ကြောင်းကနားနေပါတယ်ခင်ဗျာ
မန္တလေးကနေရန်ကုန်ကိုခြေတက်လာတဲ့ចောင်းသားတွေကတော့ကြောက်ပရောင်းမြို့ကနေတခြားမြို့တွေဘက်ကိုလမ်းလျှောက်ခြေတက်ခြင်းတွေကိုခိတရန်နာထားပြီးမဲ့ကြောက်ပရောင်းမြို့မှာတော့အမျိုးသားပညာရေးဥပဒေကိုဘာကြောင့်ဆန့်ကျင်ကန့်ကွက်ရတယ်လဲဆိုတာကိုဟောပြောစည်းရုံးနေကြပါတယ်သူတို့ခြေတက်ရလမ်းတစ်လျှောက်မှာအထက်တန်းနဲ့အလယ်တန်းအဆင့်ចောင်းသားတွေအများဆုံးပါဝင်ခဲ့တဲ့ကြောက်ပရောင်းမြို့မှာတော့မြို့ကန်လူလူရဲ့တောင်းဆိုချက်အရဟောပြောပွဲတွေဆက်လုပ်သွားမှာဖြစ်ကြောင်းចောင်းသားတွေကပြောပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကတော့သူတို့ရဲ့တပိတ်စစ်ကြောင်းကိုတောင်းသားမြို့ဝင်နန်းမြင့်တောင်ကြားနဲ့ဝဲလောင်မြို့အကျော်ပုတ်ပါမရောက်မီမြင်းဆိုင်တောင်ကြားတွေမှာပိတ်ဆို့ဟန်တားမှုတွေလုပ်ခဲ့တာပါအဲ့ဒီပိတ်ဆို့မှုတွေလုပ်နေတော့မှာပဲနိုင်ရေးကူညီမှုအတင်းရန်ကုန်ကကိုကျော်သူနဲ့ပရိဒါအဖွဲ့တွေအားလုံးဟာចောင်းသားတွေစီကိုပူးပေါင်းတော့မှာဖြစ်ကြောင်းចောင်းသားတွေကအာဏာပိုင်တွေကိုအသိပေးခဲ့ပြီးတဲ့နောက်တားဆီးမှုတွေကိုဖယ်ရှားကဖောက်ထွက်ခဲ့ပါတယ်နောက်တစ်နေ့မှာတော့ចောင်းသားတွေနဲ့အစိုးရအာဏာပိုင်တွေကြားဆွေးနွေးမှုတွေလုပ်ခဲ့ပြီး เจ้าหน้าที่ต้องสูเรศโซย่าหลุดออกปีนี้สนิทผิวเหยียบจางเลยในงานลูกชายคนเย่NNEอันนี้ดิโมกราซีปีนี้ลูกชายมุ่งสังคมดีรู้เลี้ยงวัยสูงเนี่ยมุ่งเฟ้ยไฟล์ละเตียนเนี่ยมาพิลล์พูสบอตุนี่มุ่งยากเกว่าเลยเลสีตั้งเนี่ยปีนี้ติดมาโรกังวัดจะไปมองนี่จ้าเลยเจ้าหน้าที่ฮะเฟ้ยไฟล์ละเตียนเนี่ยมาทั้งหลังไม่พิลล์กูสังจีนี่จ้าเลย อันนี้ถ้าปีนี้อุบลีกูเจ้าหน้าที่ก็ปีกันเลยหน่วยมาลากาสับปีจะไปมองแค่ปีเดียวเนาะยี่ปองชอบเสด็จด้วยสุยานี่เนี่ยที่อาวุ่นสุนีบุปผาสุทาวาเลยสุยากาโรนิอุบลีเสียมาเปลี่ยนเส้นในน้องผาสุเกบีเลสีมาโรตั้มร้านเนี่ยลุดออกาที่อุบลีกูเปลี่ยนเลยต้องตัดผู้ด้วยต้องเวียนวารีปีปุ่นนี่จ้าวาเลยดีเช่นมาเวเจ้าหน้าที่จะไปลูกชามุเสียมีลาปีเดียวเนาะเลี้ยบวันใส่สุนีเมสุปีสุยาเบกาตบอดูเกล้าพิบาร์เลยเช่น
มาเอ๋มาเปียบเปียกันแล้วใช่แต่สุดท้ายมาเว้ยมีอุตส่าห์เป็นยังไงอุบลีเป็นเสียงยิ่งสุนีจ้าแม่ชินีกูเลยเปียบเปียบมาเว้ยอันนี้บ้าจี้เป็นเนี่ยมีมาบีมีอุตส่าห์เป็นยังไงอุบลีกูคุณแม่เฟฟารีลาตียากาซาบีเนบีโรมาเล็บวันใส่สุนีจ้าเลยค่ะยูตาเป็นเล็บมือชิบูเปียบตัวสาวเนี่ยยาเล็บกูพอสาวนายบูด้วยยาเป็ดเพื่อสิริกาไต่ต้นลายไปเลยเจ้าหน้าที่ต้องสุดท้ายเป็นเสียงเช็ดเสร็จเช็ดสุดาโกเลยยาเป็ดเพื่อสิริกา
အမျိုးသားပညာရေးဥပဒေစတင်ကန့်ကွက်တဲ့ရက်60ကျော်အလွန်လှုပ်ရှားမှုအဖြစ်နဲ့မန္တလေးကနေရန်ကုန်အထိသဘိမောက်ကျောင်းသားတွေခြိတက်ဆန္ဒပြနေကြချိန်မှာပဲဇန်နဝါရီလ20ရက်နေ့ကနေပြည်တော်မှာသဘိမောက်ကျောင်းသားခေါင်းဆောင်တွေနဲ့အစိုးရတာဝန်ရှိတဲ့သူတွေတွေ့ဆုံပြီးတော့လာမယ့်ဖေဖော်ဝါရီလတရက်နေ့မှာလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့သဘောတူညီခဲ့ကြတာပါ ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးကျောင်းသားတွေဘက်ကတောင်းဆိုတဲ့အချက်78ချက်ကိုအရက်ဖက်အဖွဲ့ကြီးနေ့က59ဖွဲ့ပါဝင်တဲ့အရက်ဖက်အဖွဲ့ကြီးကွန်ရက်ကအပြည့်အဝထောက်ခံကြောင်းဒီကနေ့ဒီဇင်ဘာလ30ရက်နေ့မှာသဘောထားထုတ်ပြန်လိုက်ပါတယ်။ကျောင်းသားလူငယ်တွေရဲ့ဒီမိုကရေစီနီးလမ်းကြငြိမ်းချမ်းစွာခြိတက်လမ်းလျှောက်မှုနဲ့တောင်းဆိုချက်တွ
ဒီလိုမျိုးကြောင့်ဆိုကြတယ်လေရတာရန်ကုန်မြို့မှာနော်ဒီလိုလှောက်ရှားမှုတွေလုပ်ခဲ့တယ်ဒါပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေကဘယ်လိုမှတုံ့ပြန်မှုမရှိဘူးမရှိတဲ့အခါကျမှဒီကလေးတွေကနေပြီးရှေ့တိုးလှောက်ဆောင်နေပါမှာ ဒီလူတွေရက်သက်ဖွဲ့စည်းတွေဒေသခံတွေကပူးပေါင်းပါဝင်မှုတွေပေါ့နော်ဝင်ရံမှုအားပေးမှုတွေကအများများလာတဲ့အခါကျမှထပြီးတော့ဇာခဲ့ပါပြောပါမယ်ဆိုပါမယ်ဆိုတဲ့ဟာကိုအမတို့ကတော့ဆင်းရှင်းပြောရရင်ရှင်းရှင်းကအထူးအကျုံတွေရက်သက်ဖွဲ့စည်းတွေရှိသူလူတွေအားလုံးကတန်တရားရှိတယ်တကယ်တော့စေတနာမှန်ရှိရခြင်းရက်ထောက်ဆက်အကြောင်းအတွင်းတွေကဒီလိုဖြစ်လို့ရတယ်ဆွေးနွေးလို့ရတယ်နော်ပထမရက်တွေမှာဥ ီးမြန်းကြတယ်ဆိုးရင်ကြတယ်ဆိုတဲ့တိုက်တွန်းမှုတွေပါလာတော့မှနေထိုင်ဖို့ရောက်တယ်ဆိုတော့ကျွန်တော်တို့နားလည်တယ်ဒါအဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ဆိုးရင်လည်းဒါကြောင့်ကျောင်းသားတွေနဲ့တကယ်စစ်မှန်တဲ့စီမီပွဲဖြစ်စေခြင်းလို့တစ်ဖက်မှာလည်းကျောင်းသားတွေအနေနဲ့စစ်မှန်တဲ့စီမီပွဲရောက်အောင်ဘယ်လိုနည်းယူပါလဲသုံးမလဲဆိုတာကိုတိကျစဉ်းစားပြီးတော့နော်လက်တွေ့လည်းကြမယ်ငင်းချမ်းတဲ့နည်းနဲ့လည်းအသုံးပြုခြင်းနဲ့ဆိုတဲ့ဟာကိုကျွန်တော်တို့ကတိုက်တွန်းတာပေါ့
နေပြည်တော်မှာတွေ့ဆုံကြမယ်အစိုးရလွှတ်တော်နောက်ပညာရှင်တွေပါဝင်တဲ့ NNER အဖွဲ့နဲ့ကျောင်းသားတွေလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲအတွင်းမှာပွင့်လင်းမြင်သာမှုရှိတဲ့အဖြစ်ရလဒ်ကောင်းတွေထွက်ပေါ်ဖို့နဲ့ကျောင်းသားတွေလိုလားတဲ့စစ်မှန်ပြီးတော့ဂရုတည်တဲ့ခိုင်မာတဲ့ဆုံးဖြတ်ချက်တွေရတဲ့ဆွေးနွေးမှုကိုအရက်ဖက်အဖွဲ့အစည်းတွေဘက်ကလိုလားတယ်လို့မခင်လီကဆက်ပြောပါတယ
်ဆွေးနွေးမှုအောင်မြင်ဖို့ပဲကျွန်တော်တို့ကတော့တိုက်တွန်းခြင်းနဲ့နှစ်ဦးနှစ်ဖက်ပေါ့နော်ဆွေးနွေးမှုအားတကယ်လက်တွေ့ကျကျနဲ့အောက်ခြေကကျောင်းသားတွေဟိုဆရာဆရာမတွေမိဘတွေအားလုံးရဲ့ဟိုလူချင်းနဲ့ဟိုဖြစ်ချင်တဲ့ဆန္ဒကိုအကောင့်ထဲပေါ်ပြီးဖို့အတွက်ပေါ့နော်တက်ဆိုင်ရာဟိုပညာရေးဌာနတွေရောဝန်ကြီးဌာနရောကော်မတီပေါ့ဒီဥပဒေရေးဆွဲတဲ့ကော်မတီတို့တော့အားလုံးကနေအလေးထားပြီးတော့ဆောင်ရွက်ပေးပါဟိုရှင်းနေပွဲကဟန်ပြပေါ့နော်ဒီ17ချက်တောင်းစုထဲတဲ့အထဲမှာမှ17ချက်လောက်ကိုပဲလိုက်လျောနိုင်တဲ့ဟာမျိုးမဟုတ်ပဲတကယ်အနှစ်သာရရှိရှိနဲ့ပေါ့နော်လူချင်းနဲ့ဟာတွေကိုရှင်းနေနိုင်ကြနိုင်နိုင်နဲ့အောင်မြင်တဲ့စီမီဝဲမျိုးဖြစ်အောင်လည်းဟိုစူးစမ်းပေးပါလို့ပဲကျွန်တော်တို့ကတော့တိုက်တွန်းခြင်းပါလေ
အသွင်ကူးပြောင်းရေးကာလအနာဂတ်မျိုးဆက်တွေအတွက်ပညာရေးခန္ဓာအဆင့်မြင့်ပြောင်းလဲနိုင်မှုတပိတ်မောက်ကျောင်းသားလူငယ်တွေရဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအရက်ဖက်အဖွဲ့အစည်းတွေဘက်ကလက်တွဲဝန်းရံသွားကြမှာဖြစ်တယ်လို့အာဏာပိုင်တွေဘက်ကလည်းကျောင်းသားတွေရဲ့လှုပ်ရှားမှုကိုအကြမ်းဖက်ဟန်တာနှောက်ယှက်မှုတွေမပြုတ်လို့ဖို့နဲ့တပိတ်မှာပါဝင်တဲ့ကျောင်းသားတွေကိုကျောင်းကနေထုတ်ပယ်တာမျိုးဖိအားပေးအရေးယူတာမျိုးမပြုတ်လို့ဖို့ကိုလည်းအရက်ဖက်အဖွဲ့အစည်းတွေကသဘောထားကြေညာချက်ထဲထုတ်ပြန်တိုက်တွန်းထားပါတယ်ရှင်
မဆုမုံပြောပြသွားတာပါရှင်အခုမွန်အမျိုးသားပါတီရဲ့နိုင်ငံရေးလှုပ်ရှားမှုကိုလည်းအလှည့်ပေးပြစီ Momuda Padi Nilagan Song Chachaya, Lamen Natan Sangagu Ni to Rijuka Buema Pa Win Shimbian Dama Chedejao, Padi Kansan Banga Piovare. Let's see, Mimananga yet, Bubian Pianle Yima, Mabile Nine Dede, Natan Ship Puezibo, Chigan Uri, Binsin Bugole, Pit Nine De, Nilane, Josa, Domelo, Sovare. A Jason goes to the Sonatare, if we tie cheese, I didn't doubt, Nine Go in at the Pipo Tavarish.
However, the Tanko Momura Democracy, what the Pile, Momura Padia, Paramasonje Padi Nilagango, Digne Mumine, Molmia Muma, Chimba Pulo PC Kepi Pipare, Dinilakaya Somia Chaya, Momura Padi Nine, Lama Yuga Buema, Winyak Pawin, Shimbia and Duamelu, Padi Poho Lomusan Comedy Win, Nisumiga, Fiu Eu Kulu Piovare. ပါတယ်အခုကျွန်တော်တို့ဒီညီလာခံပြီးတော့ပေါ်လာမဲ့ပုံကွန်ပျက်ပြစ်ကြရမှာတို့ရဲ့ဒီမဆက်ဆံတဲ့ညီလာခံခေတ္တကိုတို့ဆွေးနွေးဆုံးဖြတ်ပါဒီအနေနဲ့ညီလာခံပြီးလာမဲ့ပုံကွန်ပျက်ပြစ်ဝေးမှာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်နိုင်ရေးလုပ်ငန်းစဉ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်စုံမြင့်ကပြောပါတယ်မြန်မာနိုင်ငံမှာ 2021年六月三十一日，六党对马达玛加，苏亚巴文、董昂山书记呢，答应在那个会UNFC中东部省孙女叶介绍亚拉波，第一个加入了，毛苗拉巴迪亚波鲁鲁木桑高木地位，来说明个葫芦表话嘞。
ကျွန်တော်အနေနဲ့ဖြစ်တော်တဲ့တစ်ခုတည်းနဲ့မလုံလောက်ဘူးလို့တွက်တာပါဗျာဆိုတော့ကျွန်တော်တို့ပြောင်းလဲရေးတာအခုမတော်ရှိတူရတိုင်းဆိုတော့လက်ထက်ခဲပါတယ်ကျွန်တော်တို့အခုလက်ရှိ
ရေကောက်ပွဲဝင်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နိုင်ရမယ်ဆိုတဲ့အချက်တွေပါဝင်နေပါတယ်အဲ့ဒီတော့အခုရေကောက်ပွဲဝင်မယ်ဆိုတော့2008ဖွဲ့စည်းပုံကိုလက်ခံတဲ့သဘောလားခင်ဗျ2008ဥပဒေကိုလေးစားလိုက်နာမယ်ဆိုတာဒါနိုင်ငံရေးပါတီမဆိုဗမာပြည်သူတစ်ခုလောကကိုယ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားမလိုက်နိုင်တာဒါမျိုးရဟုတ်ပါတယ်ဒါလက်ခံတယ ဒီကျွန်တော်တို့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေပိုမိုပြီးတော့ရလာအောင်ဖြစ်မှန်တဲ့ဖယ်တွေဖြစ်လာအောင်လို့ဒါဟာဒီခြေကဥပဒေမှာအများကြီးကြက်ခံပေးဖို့လို့ဒါအောင်လို့ကျွန်တော်တို့ကဆက်ပြီးတော့ရတဲ့နည်းလမ်းတွေပေါ့ဗျာဒါကျူးသားသွားမယ်တက်ခွေဝင်သွားမယ်တော့
မိုးမျိုးရပါတီညီလာခံကိုဇန်နဝါရီလ28ရက်နေ့ကနေ30ရက်နေ့ထိ3ရက်ကျင်းပခဲ့ပါတယ်အခုချင်းပါတဲ့မုံမျိုးရပါတီညီလာခံမှာဇရတော်ဗတ္တန္တပါဠိတမထေမုံမျိုးရပါတီဥက္ကဋ္ဌနိုင်ထုံးမွန် UNA ကုစားပြုကရင်မျိုးရဒီမိုကရေစီကိုရဲ့ဥက္ကဋ္ဌဆော်ဟယ်ရီ UNFC ဒုတိယဥက္ကဋ္ဌ NCCT ခေါင်းဆောင်နိုင်ဟန်တာရှမ်းမြင်းနယ်လူမျိုးပေါင်းစုလူမျိုးရေးဖွဲ့ကခွန်စိန်ရွှေတို့ကနေတက်ရောက်မိခုံပြောကြားခဲ့ပါတယ်မုံမျိုးရပါတီဟာ UNA ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်ဖွဲ့မှအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တယ်လို့အပိုက်ခံပါတီတစ်ခုဖြစ်တဲ့NLD ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ်ပါတီတခုလည်းဖြစ်ပါတယ်။လက်ရှိမွန်ပြည်နယ်အတွင်းမှာ2010ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီဆိုပြီးမွန်နိုင်ငံရေးပါတီတစ်ခုရှိလာပြီးဖြစ်ပါတယ်။မွန်နိုင်ငံရေးပါတီတစ်ခုဖြစ်လာတဲ့အတွက်လာမယ့်2015ရွေးကောက်ပွဲမှာဘယ်ပါတီကိုမဲပေးရမလဲဆိုတဲ့အပေါ်မွန်ပြည်သူတွေရွေးချယ်တတ်ဖို့လိုတယ်လို့မွန်နိုင်ငံရေးအကဲခတ်သူနိုင်စွန်းထွန်ကအခုလိုပြောပါတယ်။
ဒီကတော့ကျွန်တော်တို့ဟိုကီတူလူတူကပဲလေဘသူကသူတို့ရဲ့ကိုယ်စားလှယ်အစ်စ်မှန်ပေါ့လေသူတို့ကီတူလူတူရဲ့အကျိုးကိုဘယ်လိုကဆောင်ရွက်နိုင်မလဲဆိုတာသူရွေးတက်ဖို့လုပ်တယ်တကယ်လို့များဒီကီတူလူကရွေးတက်ရင်ဘယ်နဲ့ပါတီပဲဖြစ်ပေါ့လေသူကအကောင်းဆုံးကိုသူတို့ရွေးနိုင်မှာပေါ့ဟုတ်လား
1990ရွေးကောက်ပွဲမှာရခိုင်မိုးမျိုးရာဒီမိုကရေစီအဖွဲ့အမည်နဲ့မဲဆန္ဒနဲ့စကူခုမှာဝင်ရောက်ကျင်ပခဲ့ရမှာငါးနေရာနိုင်ရရှိခဲ့ပါတယ်ဒါပေမဲ့ရေကဘွေရလတ်ကိုရခိုင်စစ်ဆိုးရကအတိမတ်မပြုတ်ခဲ့တယ်လို့ဘာတီခေါင်းဆောင်တွေကို1992ခုနှစ်မှာဖမ်းဆီးခဲ့ပြီးတော့1992ခုနှစ်မှာမိုမျိုးရာဒီမိုကရေစီအဖွဲ့ကိုဖျက်သိမ်းခြင်းခံခဲ့ရပါတယ်။2014ခုနှစ်မှာမိုမျိုးရာပါတီဖြစ်အမည်သင့်နဲ့ပြောင်းလဲဖွဲ့စည်းတည်ထောင်ခဲ့တာပါခင်ဗျာ
။တို့ရရှိမှာခင်ဗျာ။သူပြင်ပြောင်းလဲရေးပြုလုပ်နေရဆိုတဲ့မြန်မာနိုင်ငံမှာတဲ့နောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်။ဒီသုံးသပ်ချက်ကိုသောရရှင်ပြန်လက်ခံကြပါသလား။တကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအဆင့်တန်းတကယ်နှိမ့်ကျသွားတယ်ဆိုရင် ပြန်လဲကောင်းမွန်လာအောင်ဥမောလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ရမလဲဆိုတာကိုအခုလာမယ့်စနေညတရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954 fax number 2323255952ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ VOA American တန်ရဲ့တောက်ကြနေ냐ပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။အခုကျမရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အာရှနဲ့ပစိဖိတ်နိုင်ငံတွေအတွင်း2030ခုနှစ်နောက်ဆုံးထားပြီး HIV/AIDS ကင်းစင်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့အာရှနဲ့ပစိဖိတ်ရေးရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNESCO ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမှာတော့လမ်းပန်းဆက်သွယ်ရေးအခက်အခဲနဲ့ HIV လူနာတွေအပေါ်မှာပြည်သူလူထုရဲ့အမြင်တွေကြောင့်ဒီမျှော်မှန်းချက်ပြည့်မီနိုင်ဖို့အခက်အခဲတွေရှိနေသေးတာပါ။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့နန်းလောင်ကပြောပြပါမယ်ရှင်။
အာရှနဲ့ပစိဖိတ်နိုင်ငံတွေထက်ကလူရေ6တန်းလောက်ဟာ HIV ပိုးကူးစက်ခံရပြီးသူတို့တွေထက်က33ရာခိုင်နှုန်းလောက်သာကုသမှုရနိုင်ကြတာပါမြန်မာနိုင်ငံတွင်းမှာတော့ HIV ကူးစက်ခံရသူပေါင်း2000နီးပါးလောက်ရှိနေပြီသူတို့တွေထက်က AIDS ကြောင့်သေဆုံးသူပေါင်း11000လောက်ရှိတယ်လို့ UNAIDS ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာလမ်းပန်းဆက်သွယ်ရေးအခက်အခဲဘာသာစကားအခက်အခဲကျန်းမာရေးဝန်ဆောင်မှုအားနေတာနဲ့လူတွေရဲ့မသိနားမလည်မှုကြောင့်အပြင်ကိုယောဂါပိုးကူးစက်ခံထားရမှမသိသူတွေအများကြီးရှိနေသေးတဲ့အတွက် HIV ကူးစက်မှုကြာစင်ရေးလှုပ်ဆောင်မှုမှာအခက်အခဲတွေအများကြီးရှိနေပါသေးတယ်။ UNESCO ရဲ့မြန်မာချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့ဖြစ်နိုင်မှုရှိမရှိကိုအမျိုးသမီးတွေရဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုအတွက်လှုပ်ဆောင်နေတဲ့ Maristop International ရဲ့အကြီးအကဲဒေါက်တာစင်နိုင်ကအခုလိုပြောပါရယ်
။ဖြစ်ရမှာပေါ့ချင်ပါလေ။တော့မြန်မာနိုင်ငံအနေနဲ့လည်းအခက်အခဲတွေရှိပါတယ်မပြေဆုံးပါဘူးဆိုတော့ဂျာတွေကတော့တတိုင်းတာတစ်ခုတည်းတော့လှုပ်ထားနိုင်တာပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိပါတယ်နောက်ထပ်အခု15နောက်ထပ်15နှစ်မှာဖြစ်အောင်လုပ်ဖြစ်ရမှာပေါ့ဒါပေမဲ့နိုင်ငံရေးစီးပွားရေးပုံမျိုးတုတ်တေးလမ်းကြောင်းကနေချော်ကြပါနိုင်တယ်ပြက်ပွားနိုင်တယ်ဒါမျိုးတွေရှိရင်တော့ဟိုပြောမစမ်းတော့ဗျအကြီးကျယ်သဘာဝဘေးရန်နေအကြီးကျယ်ခံရရင်ဒါကိုလှုပ်တိုင်းဖြစ်မှာမဟုတ်ဘူးပေါ့နောက်တစ်ခါထားပါတော့ဒါဟိုဒီမင်းစိလိုမျိုးအကြီးကျယ်ကြီးခဖြစ်လာရင်ကိုပါလှုပ်လို့ဒီယောဂါနဲ့ပတ်သက်လို့ပြန်လာရင်ပွားရည်ရှိနိုင်တာပေါ့ဥပမာပြောမယ်ဆိုရင်ဒီအဲထားပါတော့ဗျာဥပဒေကြီးကြောင်းအရာပြင်ဆင်ကြောင်းလဲရမယ့်ဟာလေးတွေကိုစိုးတဲ့အောင်လုပ်ရမယ့်ဟာလေးတွေကိုမလုပ်ဖြစ်ဘူးဆိုရင်တော့ဟိုနောက်ဘာကောင်းလဲနောက်ရှေ့အခက်အခဲလေးတွေရှိနိုင်တာပေါ့
တစ်ဆက်ထဲမှာပဲစာတင်ကြောင်းတွေမှာ HIV AIDS နဲ့ပတ်သက်လို့တင်ကြားပေးတာမျိုးရှိနေပေမဲ့လည်းအရန်တင်ရောညွန့်နှံ့သဘောလိုဖြစ်နေပြီးတင်ကြားမှုအပိုင်းမှာရောကျောင်းသားနဲ့မိဘတွေဖက်ကပါတင်ယူမှုအပိုင်းမှာစိတ်ဝင်စားမှုအားနည်းနေသေးတဲ့အတွက်လည်းအတော့ကိုအားပေးရအောင်မယ်လို့ဒေါက်တာစစ်နိုင်ကဆက်ပြောသွားပါတယ်။ဒါနဲ့ပတ်သက်လို့ကိုရိုင်းလဲ HIV ယောဂါပိုးရှိသူလည်းဖြစ်တဲ့ယောဂါသည်တွေအရေးမြန်မာနိုင်ငံအတွင်းကနေအတော်များများမှာကွင်းရက်ဖွဲ့ပြီးလုပ်ကိုင်ပေးနေတဲ့ Phoenix အဖွဲ့ကိုဦးဆောင်တည်ထောင်သူကိုတီဟကျိုင်ကအ ਨੇ ကလူနာရီရဲ့ဆေးကုသမှုအပိုင်းနဲ့ပတ်သက်လို့မေးမြန်းရမှာတော့သူက VOA ကိုခုလိုပြောပါရယ်
။သူကဒီဟောပါတော့ဒီတော့ဆက်ဆံနေနေမှာကျွန်တော် NGO ပါတွားပြီးလို့ဆိုလို့ရှိလို့ရှင်။တခုခုဖြစ်တာ complain လုပ်လို့ရတယ်ပေါ့နော်။ဒီဆေးရုံမျိုးပါတော့မှကြားလိုက်ခါကျတော့ဒီကျွန်တော်တို့ဘက်ကအမြင်မှာတော့ခုနလို NGO တွေလို့အင်အားတော်တော်တမီးကြီးနဲ့လုပ်ပေးနိုင်တော့အောင်ပါလေ။ဒီအင်အားတွေအနေနဲ့ကလည်းကျွန်တော်တို့နေနဲ့မြင်နေရတော့ဖိတ်ပြောမရှိဘူး။ပြီးတဲ့ခါကျတော့အမြင်ပေါ်မှာလည်းပဲအမြင်ပေါ်မှာလည်းဒီ HIV လူနာတွေဆိုလို့ရှင်ဆက်ဆံတဲ့နေရာမှာအဓိကပြောဆိုရဲပေါ့နော်။အပြောဆိုလေးမှာသင်တပြေတာဖြစ်တဲ့ခါကျတော့လူနာအနေနဲ့ငါက HIV ဖြစ်လို့အားငယ်နေရတဲ့ချိန်မှာသူတို့ကိုအဲ့လိုမျိုးပြောလိုက်ရင်သူတို့ပို့ပြီးတော့ပြောဆိုလို့အင်းကြီးကိုအားငယ်ပြီးတော့ပြီးပြီးပါတယ်ယူချင်းစိတ်တွေပါတယ်ဆိုလို့မရှိကြတော့အဲ့ဒါလေးကတော့ကျွန်တော်တို့
ယောဂပိုးရှိနေသူလူနာအများစုကအစိုးရဆေးရုံစေခန်းတွေတက်ဆိုင် NGO အဖွဲ့တွေစီကသာပိုးပြီးသွားချင်ကြတယ်လို့လည်းဆိုပါရယ်အစိုးရရဲ့ decentralized ဆိုတဲ့အစီအစဉ်နဲ့နယ်မြေကြီးတွေရဲ့မြို့နယ်ဆေးရုံတွေမှာလည်း ART ဆေးတွေကိုအလကားပေးနေပြီဖြစ်တဲ့အတွက်ဆေးယူလို့ရင်ယူလို့ရနေပြီလို့ကိုတီဟကျိုင်ကဆက်ပြောပါရယ်မြန်မာပြည်တွင်းက HIV AIDS နဲ့ပတ်သက်လို့အစိုးရရဲ့လုပ်ကိုင်နေတဲ့အပိုင်းနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲဆက်သွယ်လို့မရခဲ့ပါဘူးUNESCO ရဲ့2030ခုနှစ်မှာ AIDS ကင်းစင်ရေးအတွက်ဒီသတင်းပတ်အတွင်းဘန်ကောက်မှာလုပ်တဲ့အာရှပစိဖိတ်ညီလာခံကိုတက်ရောက်လာခဲ့တဲ့နိုင်ငံပေါင်း30ကတက်ရောက်သူတွေကဒီမျိုးမှန်းချက်ပြင်မိရေးအတွက်အာသွန်ခွန်ဆိုင်လှုပ်ဆောင်သွားဖို့ကတိကိုပြုထားကြပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဒီမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 30ရက်တောက်ကြနေညပိုင်းတန်လွှင့်စီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မက်ဆက်ကြဝလာပြိုင်ပွဲဝင်ရှာထွတ်အိန္ဒြာနဲ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမယ့်အမျိုးသမီးကဏ္ဍ၊တုတ္တဆုံးလေအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာတော့လေရုညဉ့်ညံ့မှုနဲ့တယ်လို့အခုလိုကြားကြရမှာပါ
ဒီလုပ်ငန်းက air pollution ဖြစ်စေသောအရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာအမှတ်ပုံလေးတင်တဲ့ဘယ်လောက်ထုတ်တယ်ဆိုတာမသိတာတောင်မှ
data ပဲတပါဝပဝင်ကျင်ဆိုင်ရာ engineer.aag ရဲ့ရှင်းလင်းဖြေကြားမှုတွေကိုလည်းအခုလိုနားဆင်ကြရမှာပါဒီလိုစီစဉ်တွေတဲ့ကမှအရင်ဆုံးအမျိုးသမီးကန္တာကိုထုတ်လွှင့်ပါမယ်ရှင်63ချိန်မြောက်မက်ဆက်ကြဝလာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အာမီမှာဇန်နဝါရီလ25ရက်နေ့ကကျင်းပပြီးစီးခဲ့ပါတယ်။ဒီနှစ်အတွက်တရဖူဆုခူးသွားသူကတော့ကိုလံဘီယာနိုင်ငံကမစ်ပေါ်လီနာဘီဂါဖြစ်ပါတယ်။မက်ဆက်ကြဝလာပြိုင်ပွဲမှာကမ္ဘာတဝှမ်းကအလှမယ်ပေါင်း88ရောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အထက်မြမပြီကိုစားပြုရှင်ပြိုင်ခဲ့သူကရှာထွတ်အိန္ဒြာဖြစ်ပါတယ်။ရှာထွတ်အိန္ဒြာရဲ့မက်ဆက်ကြဝလာပြိုင်ပွဲအတွေ့အကြုံအကြောင်းကိုတော့ပြိုင်ပွဲအခမ်းအနားမှာကိုတိုင်သွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတင်ပြလိုက်ပါရရှင်။
ချာချင်မင်္ဂလာပါ
မင်္ဂလာပါမအ
ဲ့တော့22ရက်နေ့ကပြိုင်ပွဲအတွေ့အကြုံလေးပြောပါဦးရှင
်ဟုတ်ကဲ့ပါမ22ရက်နေ့ကတော့ညီမလည်းပထမဆုံးပေါ့နော်ဒီလိုမျိုးစင်မော်စားတက်တာဆိုနည်းနည်းတော့ကြောက်တဲ့စိတ်တော့ရှိရယ်ဒါမဲ့လည်းကိုဟိုအကောင်းဆုံးလောက်ရမယ်ဆိုရယ်စိတ်နဲ့ညီမစင်မော်ရဲဝင်တက်ခဲ့ပေါ့နော်ဒါမဲ့ကိုတိတ်ပြောအားမရခဲ့ဘူးဘယ်လိုပဲပြောဒါ National Costume ကိုအဓိကထားပြောပြရဲပွဲဖြစ်တဲ့အတွက် National Costume မှာတော့ဒီညီမရဲ့မျက်နှာအနေထားဘရောမဒီညီမတို့ Pantra ဘင်းမှာဘရောမမရှိရဲ့အတွက်ညီမမျက်နှာတော့တီနေတာဖြစ်တဲ့အတွက်ပြိတ္တတွေနည်းနည်းတော့သူတို့စိတ်ထဲမှာညီမနေမကောင်းလားဖြစ်တာဆိုပြီးတော့ဖြစ်သွားတယ်ဒါမဲ့ဟိုဒါကညီမလည်းအဲ့ဒီအရာဖြစ်သွားတာဆိုတော့လေလုံးဝမျက်နှာအတီပဲဆိုတော့အဲ့လိုမျိုးလေအခက်အခဲတစ်ခုရှိသွားတယ်ဒါမဲ့အားလုံးအဆင်ပြေပါရဲ့ဒီ final ကြရင်ကိုဘလို့ထပ်ပြီးတော့စ조사ခွင့်စ조사ရမယ်ဘလို့ထပ်ပြီးတော့ပြင်ဆင်ရမလဲဆိုတော့ပြင်ဆင်ချက်လေးရောရပါပါဟုတ်ကဲ့
Myanmar changed her eating habits for her national pageant and lost 30 pounds as a result. She's currently studying philosophy in college and her hobbies include swimming and cooking.Please welcome Myanmar.
ဒီခုနောက်ဆုံးပြိုင်ပွဲအတွက်ပေါ့လေအဲ့ဒီမှာရေကူးဝစ်စုံရဲ့ညနေခင်းဝစ်စုံရဲ့ဝေးရတဲ့ခါမှာဘယ်ဟာကိုပို့ပြီးတော့အားရမီလဲရှင့်
အာညီမကတော့ဒီဆင်ဆူနဲ့ရှောင်းရတဲ့ brown ပို့ပြီးတော့အားရရယ်ဟိုပရိသတ်တွေကတော့မသိပေမဲ့ညီမအင်ကြီး dressing ညီမဒီရပိုင်းအတွက်မှာနည်းနည်း weight ကျသွားတဲ့အခါကျတော့အင်ကြီးကနည်းနည်းပွားသွားတယ်ပွားသွားတဲ့အခါကျတော့အင်ကြီးကအောက်ကိုပုံကျနေတာအဲ့ဒါနဲ့နှီးမအမြန်ဟိုအောက်ဘက်ကိုတင်းရတာတို့ဒီခါးတွေတင်းရတာတို့ပြန်လောရတယ်ပေါ့နော်ဟိုအဲ့ဒီရက်မှာတော့တော်တော်တော့ဟိုအခက်အခဲတော့နည်းတော့ရှိသွားတယ်ဒါမဲ့လည်းအကောင်းဆုံးစင်မမှာတော့အကောင်းဆုံးလုပ်ပြနိုင်ခဲ့ပါတယ်ဟုတ်
အဲ့တော့ဒီအခုလို့လေနိုင်ငံတကာအလှပြိုင်ပွဲကြီးမှာနော်မြန်မာအမျိုးသမီးတွေမြန်မာအလှမယ်တွေဝင်ပြီးတော့ရှင်ပြိုင်ရမှာနော်အထူးသဖြင့်နိုင်ငံတကာအလှမယ်တွေနဲ့ရှင်ပြိုင်မှုကဘယ်လိုအခြေချင်းတွေရှိဖို့လိုအပ်လဲရှင်
အကြီးကတော့ကြောက်နေတော့မပြီးဘူးမှညီမဆိုလဲဒါကိုဒီလောက်ပြင်ဆင်ထားတာမှဘာပြောသူများတွေနဲ့ရှင်လိုက်တဲ့ခါကျရင်ကိုကြောက်တဲ့စိတ်ကရှိသေးရလေအကြီးကတော့စိတ်သက်ဒီထက်ပို့ပြီးတော့ညီမထက်ပို့ပြီးတော့မားစေခြင်းနဲ့အားလုံးပြီးတော့အားလုံးနဲ့တန်းတူပေါ့နော်လိုက်နိုင်ဖို့အတွက်အဲမျော်လင့်နေနောက်တစ်ခုကဟိုစကားပြောဆိုတာထက်ဒီကျန်တဲ့ဘဟုတ္တပိုင်းလေးတွေနောက်အချိန်တိကျဖို့လေးတွေကိုညီမတိုက်တွန်းခြင်းနဲ့ပြီးတော့ဒီမှာဒီလိုနိုင်ငံတကာပွဲတွေဆိုတော့ကိုယ့်နိုင်ငံပွဲနဲ့မတူပို့ပြီးတော့တင်းကျပ်တယ်ပို့ပြီးတော့လည်းဟိုစီကန်ရှိရပေါ့နော်အဲ့ဒီခါကျတော့ကိုယ့်နိုင်ငံမှာတော့ငါချက်ကိုပို့လုံးနိုင်မှုအဲလေ့ကျင့်စေခြင်းပါတယ်လို့ဟုတ
်အခုဒီညီမအလှမယ်တွေလေနိုင်ငံတကာမှာဝင်ပြီးတော့ရှင်ပြိုင်တဲ့အခါမှာတချို့ဟိုပြဿနာဖြစ်တာတွေလည်းရှိရပေါ့နော်အခုညီမအနေနဲ့ရောဒီလိုနိုင်ငံတကာဖွဲ့စည်းတွေနဲ့ဆက်ဆံတဲ့အခါမှာအထူးသဖြင့်မဲဖွဲ့စည်းတွေနဲ့ဆက်ဆံတဲ့အခါမှာရောဘယ်လိုအခြေအနေရှိလဲရှင်
ညီမကတော့ညီမအရင်ကတည်းကပေါ့နော်ညီမအားလုံးနဲ့အစင်မရအောင်ပေါင်းတတ်တယ်အဲဒီမှာလည်းကျန်တဲ့ miss အကောင်လုံးနဲ့ခင်တယ် organization နဲ့လည်းအဲကောင်းကောင်းယူခင်တယ်ဘာလို့ဆိုတော့ဟိုညီမကတော့ဘသူ့ဟိုမှာစိတ်ထဲမှာမထားဘူးကိုယ်ချစ်သည်ဖြစ်စေမုန်းသည်ဖြစ်စေကိုယ့်ဘက်ကတော့အကောင်လုံးကိုမေတ္တာထားပြီးဆက်ဆံတယ်ဟုတ်
အခု2012ခုနှစ်ကအစပြီးတော့ဗောနော်မြန်မာအလှမယ်တွေဝင်ပြီးတော့ရှင်ပြိုင်လာမှာနန်းခင်စရာတို့ကစပြီးတော့မြန်မာပြည်သူတွေကလည်းတော်တော်လေးအားပေးကြတယ်နောက်ပြီးတော့မိုးဆက်ဝိုင်းဆိုတော့ကလည်းအားပေးကြပါတယ်အခုဒီဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းစိတ်ဝင်စားမှုနည်းသွားလာဗောနော်ဆိုတော့ဒီပေါ်မှာညီမကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ပါမညီမတို့2014က miss ပေါ်ရမနစ်အရင်နှစ်တည်းတုန်းကတည်းကအရင်များသွားတယ်ဟိုအရင်တုန်းကဆိုရင်အရင်နှစ်တည်းတုန်းကဆိုရင်ဒီတလားထဲမှာ3-4ပွဲစုပြီးတော့မရှိနေတတ်ဘူးအဲဒီနှစ်ကတော့ဒီတလားထဲမှာစုပြီးတော့ဖြစ်သွားတဲ့ပွဲတွေအများကြီးရှိရပေါ့နော်အဲ့ခါကျတော့ပြည်သက်တွေကလည်းနည်းနည်းတော့တို့ miss ပွဲတွေများတဲ့ခါကျတော့တတိမထားမရလေးဖြစ်သွားတယ်အဲအခုညီမကတော့အားလုံးနဲ့မှာကံကောင်းတယ်လို့ပြောရမှာဆိုတော့ညီမပွဲကနောက်ဆုံးပွဲလေးဖြစ်တယ်ဘာဘာပေါ်မှာအကြီးဆုံးပွဲလေးဖြစ်တယ်အားလုံးကလည်းပို့ပြီးတော့ queue site တဲ့ပွဲမျိုးဖြစ်တဲ့အတွက်ညီမကတော့ကံကောင်းနေလို့ထင်ပါတယ်ဟုတ
်အခုဒီနိုင်ငံတကာအလှမယ်ပြိုင်ပွဲပေါ့နော်မဲဆက်ကြဝလာပြိုင်ပွဲမှာညီမတို့ဒီပြင်မှုစင်မှုကြတော့တို့ဘာတွေစီစဉ်ပြီးလဲရှင
်ပြင်မှုစင်မှုကြအလှပြင်တာမိတ်ကပ်တို့
ဟုတ်ကဲ့အလှပြင်တာ
အမအဲ့ဟာတကူကပေါ့နော်ညီမအဲ့ကျန်တဲ့နောက်လာမဲ့ miss တွေအတွက်အဲ့တကူလည်းညီမတတိပေးစင်တယ်ဘာလို့လဲဆိုတော့ညီမတို့ဒီမှာပြိုင်ပွဲဝင်88ယောက်ရှိတယ်မိတ်ကပ်ဆရာက88ယောက်မရှိဘူးအဲ့ဒီအတွက်ကြောင့်ကိုဘာသာကိုလောက်တက်အောင်ကိုပါတကောမိတ်ကပ်ကိုပက် detail ဖြစ်အောင်ပြင်တတ်ဖို့ကြင်ကြပါလို့ညီမဆိုလဲဒီ prelim show နေတော့ကိုပါတကောပဲပြင်တာသပင်းတစ်ခုပဲသူတို့လောက်ခိုင်းတာဘာလို့ဆိုတော့ဒီ88ယောက်လုံးကဒီဟာပြင်ဖို့အတွက်ဟိုအားလုံးတန်းစီနေကြတဲ့အချိန်မှာကိုအချိန်မလောက်လို့မဖြစ်ဘူးကိုပါကိုကိုစိတ်ကြိုက်ကိုပါကိုအရင်ပြင်ပြောပြီးတော့မှတက်ရှင်သွားလုံးဝင်သွားလို့ပေါ့နော်အဓိကတော့ကိုပါကိုပြင်တတ်အောင်ကြင်မှာညီမလည်းကိုပါကိုပဲပြင်တယ်ဘာလို့ဆိုကိုပြက်နာအနေထားကိုကိုကလည်းဘယ်သူမှပို့ပြီးတော့မသိဘူးလေပြီးတော့အဲ့ဒီသပင်ကတော့ကိုလုံးဝင်တော့ပို့ကြတဲ့အခါကျတော့ဒါမှမဟုတ်ညရဲကကိုလိုချင်တဲ့သပင်ပုံစံမျိုးဖြစ်အောင်လုံးဝင်လှုပ်ထားမလှုပ်ထားရင်မနေ့ကျရင်ကိုပါကိုမိတ်ကပ်မြန်မြန်ပြင်ပြီးတော့သပင်လှုပ်တဲ့ဆရာကိုသွားပြီးအကူညီတောင်းပါတော့ဟုတ်
ဟုတ်ကဲ့အဲ့တော့ညီမတို့ဒီသဖြင့်စင်ပေါ်မှာလေကိုယ့်ရဲ့အလှကိုပြရတဲ့အခါမှာကိုကိုကို confidence ရှိဖို့ပေါ့နော်အဲ့ညမှာညီမတို့ဘယ်လိုစိတ်သွင်းပြီးတော့အလှပြပြီးတော့ပေါ့နော်ဘယ်လိုလေ့ကျင့်လဲ
ဒီလိုပေါ့ညီမပြောချင်တာကတော့ရှင်ပြိုင်ချင်းနေတာအဓိကပေါ့နော်အဲ့လိုစိတ်ပဲထဲထားပါငါနိုင်အောင်နိုင်ရမယ်ဆိုရယ်စိတ်နဲ့ရှောက်မယ်ဆိုရင်တော့အဲ့ကတည်းကရှုံးနေပြီပေါ့နော်ဟို confidence ထဲထားတာကောင်းပါတယ်ဒါပေမဲ့ over confidence မဖြစ်ဖို့တော့တိုက်တွန်းချင်ပါတယ
်ညီမအခုလို့ဒီတကယ်နာမည်ကြီးမဲဆက်ကြော်လာပြိုင်ပွဲကြီးမှာဝင်ပြိုင်နေတဲ့အတွက်ညီမနိုင်ငံကပြည်သက်တွေလည်းတော်တော်စိတ်ဝင်စားနေကြတယ်ပေါ့နော်အခုအဲ့တော့အဲ့အတွက်ညီမဗာများပြောချင်သေးလဲရှင
်အာပြည်သက်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ညီမကောင်းသည့်ဖြစ်စေဆိုးသည့်ဖြစ်စေအကုန်လုံးညီမဘက်ကယက်တီပေးကြရယ်အဲညီမအင်္ဂလိပ်စာမကောင်းဘူးဟိုညီမ speaking skill အလောက်မကောင်းပေမဲ့လည်းတို့တွေလက်ခံပေးနိုင်ကြရယ်အဲပြီးတော့ညီမပြိတက်တွေတောင်းဆိုညီမအကြောင်းရံမဖြစ်ပါနဲ့လို့တောင်းတဲ့တောင်းပေါ့နော်လို့မျိုးအခက်မတင်တာလေးတွေရှိကြရယ်ပေါ့နော်အဲ့ဒီအတွက်ညီမတောင်းဆိုပါရယ်ပြီးတော့ညီမကိုဆက်ပြီးအားပေးပါအောင်လို့
အခုရှာထွက်ကဒီပွဲမှာစုမရခဲ့ပေမဲ့ပေါ့နော်ဒီအတက်နိုင်ဆုံးစ조사ခဲ့တာလည်းတွေ့ရတယ်ဒါဆိုရင်ဒီပွဲကနေပြီးတော့ရှာထွက်အနေနဲ့ဟိုဘာတွေလေ့လာသင်ယူခဲ့လဲဘာတွေသင်ခန်းစာရခဲ့လဲရှင်
အာဟုတ်ကဲ့ပါသင်ခန်းစာရတာတွေကတော့အများကြီးပဲအဓိကကိုကြိုးစားရင်ဟိုဘယ်လိုပြောမလဲရင်းလောက်မှန်မှဒုလောက်ကြရဲဆိုတော့စကားအတိုင်းပဲပေါ့နော်ညီမဆိုလဲဘာပြောဒီ top 15နောက်ဆုံး top 5လောက်ထိကိုမှန်ခဲ့ဘူးတယ်ဘာလို့ဆိုတော့ကိုကအရင်အတက်တရောနဲ့ဖြစ်ခဲ့တယ်ပြီးတော့အချိန်လေးလည်းအများကြီးရတယ်ပြိတ္တတရားလည်းအတက်တရောနဲ့ဟိုအရင်အပေးကြတဲ့ခါကျတော့ကိုကအမြဲအားရှိနေတယ်အားရှိနေတတ်ပြီးတော့အများကြီးကြိုးစားခဲ့ရပါမယ်လေဟိုဘယ်လိုပြောမလဲသူများနိုင်ငံကြီးတွေနဲ့ရှင်တဲ့အခါကျတော့ကို့မှာအားနေတဲ့အတားကျဆိုတာရှိနေတတ်တယ်ပေါ့နော်အဲ့တော့ညီမအတက်နိုင်ဆုံးအကောင်းဆုံးစူးစမ်းခဲ့ပါတယ်ဟုတ်
ကဲအဲ့တော့နောက်ပိုင်းမှာအခုလိုနိုင်ငံတကာအစ်စ်မီပေါ့နော်နိုင်ငံတကာပြိုင်ပွဲတွေအလှမဲ့ပြိုင်ပွဲတွေမှာဒီမြန်မာအမျိုးသမီးတွေကအဲ့လိုပေါ့နောက်ဆုံးဒီစကားတင်အစ်စ်ကိုရောက်ဖို့ပေါ့နော်သူတို့ဘာတွေလုပ်ဖို့လိုအပ်လဲဆိုတာညီမအနေနဲ့အကြံပေးချင်တာများရှိလားရှင
်ဟုတ်ကဲ့ပါအကြံပေးချင်တာတစ်ခုကတော့ဘယ်အချိန်မှဆိုတတကြွနေပေးပါညီမလည်းတနေ့ဆိုတတကြွနေခဲ့ရပေါ့နော်ပြီးတော့စိတ်ဓာတ်ကိုခိုင်မာအောင်ထားပါပြန်အမြဲတမ်းလို့လို့ကုကုကိုအမြဲပြပြစစ်စစ်ပေါ့နော်ဟို breakfast ဆိုင်တောင်မှပြီးဆိုလည်းမစားဘဲနဲ့တောက်ဖက်နဲ့စီးပြီးတော့အမြဲတောက်ဖက်နဲ့ကို့စီမှာ6လမတောက်ဆိုတာမချွတ်ဖဲနဲ့အမြဲလို့လို့ make up အပြည့် mist တစ်ယောက်နဲ့ဒီလုံးဝ mist တစ်ယောက်အတိုင်းဖြစ်အောင်နေပြီးတော့ဒီပြိုင်ပွဲတောက်လျှောက်မှာရှိသမျှတိုင်ငယ်ချင်းတွေအကုန်လုံးနဲ့သေချာတက်ရောက်ပေါင်းမှာစိတ်ရင်းနဲ့ပေါင်းမှာအားလုံးတောင်းတောက်ကူညီကြပါလို့ညီမလိုက်လို့ချင်ပါတယ
်စစ်စစ်တင်ပါတယ်
You can bend but never break me cause it only serves to make me more determined
ဒေါ်လာလာတန်းစီစဉ်တင်ဆက်နိုင်ခြင်းနိုင်စီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုတူတဆုံလဲအမေရိကန်တခွင်အစီစဉ်ကိုစတင်ပါမယ်အမေရိကန်ပြည်သူ့မှာဇန်နဝါရီလအတွင်းဖြစ်သွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းကိုအခုတစ်ပတ်တူတဆုံတဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာပါသမ္မတဂျွန် F ကနေဒီသမ္မတရစ်ချတ်နစ်ဆင်သမ္မတဖရန်ကလင်ရိုးစ်ဘတ်နဲ့ပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှုအကြောင်းစာတာတွေပါဝင်ပါတယ်ကိုအောင်အောင်နဲ့အတူမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်သမိုင်းဝင်ဇန်နဝါရီလရက်တွေအကြောင်းတင်ပြနေတာမှာအခုပထမဆုံးသမ္မတဂျွန် F ကနေဒီအကြောင်းကိုတင်ဆက်ပေးအောင်လာမယ့်အင်ဂျင်နီယာ
ဟုတ်ကဲ့ပါရှင်1960ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရောက်အရွေးချယ်ခံမယ်လို့မက်ဆာချူးဆက်အထက်လွှတ်တော်မှဂျွန် F ကနေဒီက1960ခုနှစ်ဇန်နဝါရီလ2ရက်နေ့မှာကြေညာခဲ့ပါတယ်နောက်တက်လာမယ့်သမ္မတသစ်ဟာနျူကလ িয়ার လက်နက်ပြိုင်ဆိုင်မှုနိုင်ငံသစ်တွေအနေနဲ့လွတ်လပ်ရေးကိုဘယ်လိုထိန်းသိမ်းမလဲအမေရိကန်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုဘယ်လိုတိုးတက်အောင်လုပ်မလဲဆိုတဲ့ဆုံးဖြတ်ချက်ကိုချရမှာဖြစ်တယ်လို့မစ္စတာကနေဒီကပြောသွားပါတယ်ကိုအောင်ကြီ
းတမရဖြစ်ဖို့အတွက်အသက်42နှစ်အရွယ်လူတစ်ယောက်ဟာသိပ်ငယ်ပြီးအတွေ့အကြုံမရင်ကျက်သေးဘူးဆိုပြီးဝေဖန်မှုအပေါ်မှာမစ္စတာကနေဒီကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်ဗျာ
In the last 20 years I have traveled to nearly every country and every continent
လွန်ခဲ့တဲ့နှစ်20အတွင်းလီနင်ဂရက်ကနေဆိုင်ကုန်ဘူကာရက်ကနေလိုင်မာထိကမ္ဘာတိုက်ကြီးအလုံးနဲ့နိုင်ငံအလုံးနီးပါးကိုရောက်ခဲ့ပြီးပါပြီဒီအတွေ့အကြုံတွေအရအမေရိကဟာအန်ရီတွေရင်ဆိုင်ကြုံနေရတဲ့အချိန်မှာတော့လွတ်လပ်ရေးကိုထိန်းသိမ်းဆောက်ရှောက်သူတွေအဖြစ်အမေရိကန်နိုင်ငံသားတွေဟာကိုယ့်ကိုယ်ကိုယုံကြည်မှုရှိတဲ့သူတွေဖြစ်တယ်ဆိုတာကိုသိခဲ့ပြီးပါပြီဆိုပြီးသမရကနေဒီကပြောသွားတာပ
ါဂျွန် F ကနေဒီဟာသူ့ပြိုင်ဘက် Republican ကိုယ်စားလှယ်ဒုသမရRichard Nixon ကို1960ခုနှစ်ရွေးကောက်ပွဲမှာပုတ်ကတီကာနဲ့အနိုင်ရရှိခဲ့ပြီးအသက်43နှစ်အရွယ်မှာအငယ်ဆုံးအမေရိကန်သမ္မတအဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပါတယ်
။1962ခုဇန်နဝါရီလအတွင်းသမ္မတအဖြစ်ကျန်းသက်စာချင်းဆိုတဲ့အခမ်းအနားတွင်ပြောကြားခဲ့တဲ့သမ္မတကနေဒီရဲ့မိန့်ခွန်းကတော့ကဘာကျော်ခဲ့ပါတယ်ဗျာ။အမေရိကန်နိုင်ငံသားတွေကိုကျွန်တော်ပြောချင်တာကဒီနိုင်ငံကိုအတွက်ဘာလုပ်ပေးနိုင်မလဲလို့မေးမယ်စားကိုယ့်ရဲ့နိုင်ငံအတွက်ဘာလုပ်ပေးရမလဲဆိုတာကိုမေးဖို့ဖြစ်ပါတယ်ဆိုပြီးသူကပြောသွားခဲ့ပါတယ
်။သမ္မတတာဝန်ထမ်းဆောင်စဉ်ကာလအတွင်းအောင်မြင်တဲ့ဆောင်ရွက်မှုတွေထဲမှာ Peace Corps လို့ခေါ်တဲ့စစ်နောက်ဝန်ထမ်းအဖွဲ့ကြီးဖွဲ့စည်းခဲ့တာလည်းပါဝင်ပါတယ်။ကမ္ဘာတစ်လွှတ်အကူအညီလိုအပ်တဲ့နေရာတွေမှာကူညီနေတဲ့ဒီအဖွဲ့အစည်းရှိတဲ့ဘယ်နေရာမှမဆိုအမေရိကန်တွေအနေနဲ့စစ်နောက်ဝန်ထမ်းဝင်ရောက်လှုပ်ကြိုင်နိုင်ပါတယ်။ပညာရေးစိုက်ပျိုးရေးကျန်းမာရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာဝင်ရောက်ကူညီကြတာကြောင့် Peace Corps အဖွဲ့ဝင်တွေအပေါ်တကဘာလုံးကလေးစားကြပါတယ်
။အာကာသစူးစမ်းရှာဖွေရေးအစီအစဉ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဦးဆောင်နိုင်ဖို့ကိုလည်းသမ္မတကနေဒီကဆန္ဒရှိနေကြတာပါ။လကဘာပေါ်မှာချေချနိုင်ဖို့အပိုလိုအစီအစဉ်အတွက်ဒေါ်လာ22ဘီလီယံချပေးဖို့လွှတ်တော်ကတောင်းဆိုခဲ့တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်။ဒါအပြင်လူအချင်းချင်းအဆင့်တန်းခွဲခြားတတ်မှတ်တဲ့ပြဿနာတွေကိုလည်းသမ္မတကနေဒီရင်ဆိုင်ခဲ့ရပါတယ်
။1963ခုနှစ်နိုဝင်ဘာလ22ရက်နေ့တက္ကသပြည်နယ်ဒါလတ်စ်မြို့ကိုရောက်ရှိစဉ်မှာသမ္မတဂျွန် F ကနေဒီလှုပ်ကြံခံခဲ့ရပါတယ်။ ဒီလောက်ကျမှုနဲ့ပတ်သက်လို့အမေရိကန်သမိုင်းမှာအငင်းပွားစရာတွေနဲ့သုံးသပ်ပြောဆိုမှုတွေလည်းရှိခဲ့ပါတယ်။ဒီအဖြစ်အပျက်ကိုမျက်မြင်တွေ့ရှိခဲ့သူတွေကတော့သူတို့ဘဝတစ်လျှောက်လုံးဒီပုံရိပ်တွေဆွဲထင်နေပြီးဒီအဖြစ်အပျက်တွေကြောင့်သူတို့ဘဝတွေကိုလည်းရာသက်ပန်ပြောင်းလဲစေခဲ့ပါတယ်
။ကဲဒီတစ်ခါဆက်ပြောပြခြင်းတဲ့သူအကြောင်းကတော့အမေရိကန်သမိုင်းမှာအကြီးအကျယ်ပြဿနာတွေတက်ပြီးသမရအဖြစ်ကနေနှုတ်ထက်သွားသူအကြောင်းပါဗျာ။သမရရစ်ချတ်နစ်ဆန်ဖြစ်ပါတယ်။1973ခုနှစ်ဇန်နဝါရီ9ရက်နေ့မှာကယ်လီဖိုးနီးယားပြည်နယ်ယော်ဘာလင်ဒါမှာသမရဖြစ်လာမဲ့မစ္စတာနစ်ဆန်ကိုမွေးဖွားခဲ့ပါတယ်။1946ခုနှစ်မှာအောက်လွှတ်တော်အမတ်အဖြစ်နဲ့1950မှာအထက်လွှတ်တော်အမတ်အဖြစ်ကယ်လီဖိုးနီးယားပြည်နယ်ကရွေးကောက်တင်မြှောက်ခဲ့ပါတယ်။ဒီနောက်မှာ1952ခုနှစ်နဲ့1956ခုနှစ်၄နှစ်သက်တမ်းနှစ်ကြိမ်ဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။
1960ခုနှစ်မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်တစ်သမ္မတလောင်းဂျွန်ကနေဒီကိုရှုံးနိမ့်ခဲ့ပေမဲ့နောက်၈နှစ်အကြာရွေးကောက်ပွဲအပြီးမစ္စတာနစ်ဆန်သမ္မတဖြစ်လာခဲ့ပါတယ်။1982ခုနှစ်ဒုတိယအကြိမ်သမ္မတတက်တက်မှာနောက်တစ်ကြိမ်အနိုင်ရခဲ့ပေမဲ့1984ခုနှစ်ဩဂုတ်လမှာသမ္မတအဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်။သမ္မတနစ်ဆန်ရဲ့ Republican Party ကငားရမ်းစီခိုင်းခဲ့သူတွေဟာ Democratic Party ရုံးချုပ်ကိုဖောက်ထွင်းဝင်ရောက်ခဲ့တဲ့ Watergate ပြဿနာကြောင့်အခုလိုနှုတ်ထွက်ခဲ့ရတာပ
ါ။ဒီမတိုင်ခင်မှာလဲသူ့ရဲ့ Conservative မူဝါဒနဲ့ Communist စန့်ကျင်ရေးဆောင်ရွက်ချက်တွေကြောင့်အပြစ်တင်သူတွေကထောက်ခံသူတွေကိုသမ္မတနစ်ဆန်ရင်ဆိုင်ခဲ့ရပါတယ်။ဒါအပြင် BNN စစ်ပွဲမှာ American ပါဝင်မှုကိုရှော့ချခဲ့တာကြောင့်ထောက်ခံမှုရရှိခဲ့ပေမဲ့စစ်ပွဲကိုရှေ့ချစေတယ်ဆိုပြီးတချို့ကလည်းသူ့ဘော်အပြစ်တင်ခဲ့ပါဗျ။သမ္မတရစ်ချတ်နစ်ဆန်ရဲ့သမ္မတသက်တမ်းကာလအတွင်းလူသိများတဲ့အောင်မြင်မှုတစ်ခုကတော့တရုတ်ပြည်သူသမ္မတနိုင်ငံကို1982ခုနှစ်မှာတွားရောက်လည်ပတ်ခဲ့တာပဲဖြစ်ပါတယ်ဗျာ
။အဲ့ဒီခီးစဉ်အပြီးတိတ်မကြခင်မှာပဲနိုင်ငံရေးချစားမှုဖြစ်တဲ့ Watergate ပြဿနာကြောင့်သမ္မတအဖြစ်ကနေနှုတ်ထွက်ခဲ့ပြီးစာအုပ်စာပေရေးသားတာအခြားသမ္မတတွေကိုအကြံပေးဆောင်ရွက်တာတွေလုပ်ကင်ဆောင်ရွက်ရင်းအသက်82နှစ်အရွယ်1994ခုနှစ်မှာလေးဖြတ်ပြီးကွယ်လွန်ခဲ့ပါတယ်ရှင
်။ American ပြည်အောင်စုစစ်ပွဲမှာပါဝင်ဆင်နွှဲပြီးတလကြာ1942ခုနှစ်ဇန်နဝါရီ6ရက်နေ့မှာသမ္မတ Franklin Roosevelt ဟာသမိုင်းဝင်လွတ်လပ်ရေးလေးမျိုးအကြောင်းမိန့်ခွန်းပြောကြားခဲ့ပါတယ်။နှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရမှာကမ္ဘာပေါ်ကလူသားအလုံးမှာလိုအပ်တဲ့လွတ်လပ်ခွင့်ရှိဖို့အာမခံချက်ရှိရမယ်ဆိုပြီးသူကပြောဆိုခဲ့တာပါ
။လွတ်လပ်စွာပြောဆိုခွင့်ဘာသာကိုယ်ခွင့်စန္ဒရှိခွင့်နဲ့ကြောက်ရွံ့ခြင်းကနေလွတ်ကင်းရေးတို့ရှိဖို့လိုတယ်ဆိုပြီးသမ္မတကလွှတ်တော်ကိုပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်အပြီးမှာတော့သမ္မတရဲ့လွတ်လပ်ခွင့်၄မျိုးဟာကုလသမဂ္ဂရဲ့ဗရင်ညင်စာတမ်းအတွက်လမ်းညွှန်မှုတစ်ရပ်ဖြစ်လာခဲ့ပါတယ်။
American သမိုင်းဝင်ဇန်နဝါရီနေ့ရက်တည်းအကြောင်းတင်ပြနေတာမှာအခုတခါတော့ American ပြည်ထောင်စုကပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှုအကြောင်းကိုဆက်တင်ပြရအောင်လားခင်ဗျာ
။လွန်ခဲ့တဲ့နှစ်ပေါင်း90ကျော် 1925 ခုနှစ်ဇန်နဝါရီလ5ရက်နေ့မှာနီလီတိုင်လိုရော့စ်ဟာဝိုင်ယိုမင်းပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ကျန်းသစ်စာတင်ဆိုပြီးပထမဆုံးအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှုဖြစ်လာခဲ့ပါတယ်။သူဟာတာဝန်ထမ်းဆောင်စဉ်ရုံးခန်းအတွင်တည်ဆုံးခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှူးဝီလျံရော့စ်ရဲ့ဇနီးဖြစ်ပြီးသူခင်မွန်းရဲ့အုပ်ချုပ်ရေးမှူးတပ်တန်းကာလမကုန်ဆုံးသေးတာကြောင့်ဒီတာဝန်ကိုထမ်းဆောင်ဖို့ရွေးချယ်တင်မြှောက်ခဲ့တာပါ
။ကဲမှန်ချင်တဲ့ရေဇန်နဝါရီလကသမိုင်းဝင်နေ့ရက်တွေအကြောင်းပြောလာတာအခုနောက်ဆုံးတော့ပေါ့ပေါ့ပါပါအမေရိကန်နာမည်ကျော်အစိုးရကြီးရဲ့သတင်းလေးနဲ့တင်ဆက်ပေးပါရစီလားခင်ဗျာ
။ဘသူသတင်းမှလေးကိုအောင်ရေ
You ain't nothing but a hound dog to cry all the time. You ain't nothing but a hound dog crying all the time. Yeah, you ain't never caught a rabbit and you ain't no friend of mine. Well, they said you was high class. Well, that was just a lie. Yeah, they said you was high.
နှစ်ပေါင်း1935ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမွေးဖွားခဲ့တဲ့အဆိုတော် Elvis Aaron Presley ရဲ့ Hound Dog သချင်းဖြစ်ပါတယ်။အသက်ငယ်ရွယ်စဉ်လူမျိုးပေါက်အွယ်မှာကလေးကစတင်ကြော်ကြားလာတဲ့ Rock and Roll ကျေတပွင့်လေးဖြစ်ပါတယ်။ကဲဒီတစ်ပတ်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ကြစီလားခင်ဗျာ။
တဒဆောင်လေအမေရိကန်တခွင်ကိုအခုလိုတောက်ကြညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးတော့ပြန်လဲထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့မြန်မာနိုင်ငံရဲ့လူမှုညဉ့်ဉန်းမှုပြဿနာနဲ့ပတ်သက်ပြီးသဘာဝဝန်ကျင်ထိန်းသိမ်းဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပါအင်းနီဂျန်တရုတ်နိုင်ငံဘေကျင်းမြို့တော်ဟာလေးရုညဉ့်ဉန်းမှုနဲ့နာမည်ကြီးတဲ့မြို့ကြီးတစ်မြို့ပါ။အာရှပစိဖိတ်ဒေသရင်းခေါင်းဆောင်တွေစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ထိပ်သီးအစည်းအဝေးလာကြမယ်ဆိုတော့တရုတ်အစိုးရကမီးခိုးမြူတွေဆိုင်းနေလေရှိတဲ့ကောင်းကင်ကိုကြီးလင်စေဖို့အတွက်စက်ရုံတွေကိုပိတ်ခိုင်းကားတော်လာကန့်သက်ခိုင်းတဲ့အပြင်မြို့ဆင်ချေဖုံဒေသတွေမှာအေးရန်ခဲနေပေမဲ့ထင်းမိမတုံးရလို့ကန့်သက်တာတွေနဲ့ကွယ်လွန်သူတွေအတွက်ရည်စူးပြီးအဝတ်ထည်တွေပစ္စည်းတွေကိုမီးရှို့တဲ့ထုံးစံကိုပါတားမြစ်ခဲ့တာပါဒါကြောင့်လေးရုညဉ့်ဉန်းမှုကိုမျက်ဝါးထင်ထင်မြင်သာစေတဲ့မီးခိုးမျိုးတွေဆိုင်းစေတာဟာလူသားတွေရဲ့လုပ်ရဆိုတာသိသာပါတယ်မြန်မာနိုင်ငံမှာရောလူရည်အထူးထက်ဆုံးရန်ကုန်မြို့ရဲ့အနေအထားကိုကြည့်ရအောင်ပါဟ
ိုရန်ကုန်ပဲဂယူးဆိုင်ပြီးပြောမယ်ဆိုရင်တော့ရန်ကုန်မှာအဓိကတွေ့နေရတာလေးတူပေါ့ရှင်လေတူကအမတန်ပဲကားတွေကလည်းများလာတယ်လူတွေကလည်းများလာတယ်အဆောက်အုံတွေကလည်းအကုန်လုံးပဲမြင့်တဲ့ဟာတွေကိုဆောက်တဲ့အခါမှာလေလန်းချောင်းကိုလည်းအမျိုးမျိုးပြောင်းလဲစေတယ်နောက်ရန်ကုန်ကလည်းဒေသရှိတဲ့နေရာလည်းဖြစ်တယ်ရန်ကုန်မှာဆိုလို့ရှိရင်လည်းစေယုံအလုံးယုံတွေကလည်းအများကြီးပတ်ပတ်လည်းရှိပါတယ်ရှင်ဆိုတော့အဲ့ရထွက်တည်စေယုံကမိကိုယ်တွေညဉ့်ညန်းနေရလည်းဖြစ်တယ်ဆိုတော့လေတူပြဿနာကလည်းအမတန်ပဲဆိုးပါတယ
်ဒီလေတူညဉ့်ညန်းမှုပြဿနာဟာဘယ်တိုင်းတာထိဆိုးဝါးနေတာပါလဲ
တိုင်းတာလို့ကတော့ကနန်းအနေနဲ့မရှိတော့လေတကယ်လူတွေရဲ့ခံစားမှုပေါ့နော်ဥပမာအဓိကအတိုင်းတာကတော့ကျန်းမာရေးနဲ့တိုင်းတာလို့ရပါတယ်ဘာလို့လဲဆိုတော့တဘာဝပတ်ဝန်းကျင်တွေဟိုထိမ့်သိမ်းဆောက်ရှောက်မှုဆိုတာသူ့ရဲ့အဓိကရည်ရွယ်ချက်ကတော့လူတွေကျန်းမာရေးကိုမထိခိုက်အောင်ကာကွယ်ပေးတဲ့သဘောပါအဲ့တော့တကယ်ထိခိုက်လာမထိခိုက်ပါဆိုတော့လူတွေရဲ့ခံစားနေရတယ်ပြောလို့ရပါတယ်ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူတဲ့အခါမှာဘယ်လိုနေတယ်လဲပေါ့အခုဆိုရင်ကားတွေလည်းအများကြီးရှိတယ်။နောက်ပြီးတော့အိမ်တိုင်းမှာလည်းလမ်းတိုင်းဆိုလို့တော့လေမီးရမလာတော့ဂျင်နရေတာတွေကအများကြီးပဲ။အဲ့တော့ဒီဂျင်နရေတာတွေကထွက်တဲ့ဒေဒုညဉ့်ဉန်းစီရဲ့ဓာတ်အများကြီးရှိပါတယ်။သူတို့ထွက်လို့ရပါတယ်။ဒါတွေမကသေးဘူးလူတွေမှလည်းရောဂါအမျိုးမျိုးရင်ကျက်တာနောက်ဆုံးတွေးထဲမှာအောက်ဆီဂျင်နည်းသွားတာအစအကုန်ပေါ့လေမီးခိုးတွေရှူနေရတဲ့ဟာလေ။အဲ့ဒါတွေကတော့လက်တွေ့အမှန်ပါပဲ။
မြန်မာနိုင်ငံမှာလူမှုညဉ့်ဉန်းမှုရှိနေတယ်ဆိုတာပညာရှင်တွေကသိကြပေမဲ့အတိအကျထုတ်ဖော်ပြောနိုင်တာမျိုးမရှိသေးပါဘူး
။ပမာပြည်မှာကျွန်မသိတဲ့လောက်ပြောရမယ်ဆိုရင်တော့လူမှုညဉ့်ဉန်းမှုကိုအတိအကျအခိုင်အမာတိုင်းတာဖို့ကြိုးစားတာတော့ရှိခဲ့ပါတယ်။တကယ်ပဲခိုင်ခိုင်မာမာနဲ့ဝန်ကြီးဌာနကနေပြီးတော့ပမာပြည်ရဲ့ဒီဥပမာဆိုတော့ရန်ကုန်မြို့ရဲ့လူမှုညဉ့်ဉန်းတာဟာဒီလောက်ရှိနေပါပြီဆိုတော့ဟုတ်ထုတ်ပြီးမပြောနိုင်ပါဘူးမပြောနိုင်သေးတာလေကျမသိတဲ့လောက်ဆိုရင်တိုင်းတာမှုလုပ်တဲ့အခါမှာမအောင်မြင်တာတွေလည်းရှိတယ်မအောင်မြင်တာဆိုတာလည်းငွေရေးကြီးနဲ့မအောင်မြင်တာလည်းပါတယ်ပစ္စည်းကိရိယာမရှိတာအတိုက်ကြွန်းတဲ့လူလည်းနည်းတယ်နောက်ပြီးဒီဒေဒုတိုင်းတာတယ်ဆိုတာလည်းတခုရှိရလေတင်းတနေရာတွေကိုတိုင်းတာလို့မရဘူးဒီမှာဆိုလို့ရှိရင်တိုင်းတာတဲ့စခန်းတွေကသူတို့ကပိုက်ကွန်ချတယ်လို့ပဲချထားတယ်တနေရာကိုတိုင်းတော့မယ်ဆိုရင်သူ့ရဲ့ area လိုက်ပြီးဒီ area မှာဆိုရင်တော့ဘလောက်စခန်းတွေရှိတယ်ဆိုတာအင်းနဲ့အားနဲ့ပေါ့နော်တိုင်းရပါတယ်တနေရာနဲ့တိုင်းလို့မရပါဘူးအဲ့လိုလုပ်မှမအားလဲမရှိတဲ့ခါကျတော့ data မရှိဘူးညဉ့်ဉန်းနေလို့ပဲတည်တယ်ဘလောက်ညဉ့်ဉန်းနေလဲဆိုတာလည်းမပြောနိုင်ဘူးအဲ့လိုဖြစ်နေပါလေရှင
်ဒီလေးရုညဉ့်ဉန်းမှုအတွက်လှုပ်ဆောင်တင်တာတွေကဘာတွေပါလဲ
ဒီလေးရုညဉ့်ဉန်းမှုကိုတည်အောင်ပေါ့ဘလောက်ညဉ့်ဉန်းဆိုတည်အောင်တိုင်းတာမှုတွေကိုအစိုးရအနေနဲ့ဘယ်အချိန်မှာဘလို့စီမံကိန်းနဲ့ဘာလုပ်မယ်ဆိုရက် plan ရှိပြီလားအဲ့ plan မရှိသေးဘူးဆိုရင်လည်းချက်ချင်းအမြန်ဆုံးလုပ်တင်တယ်အဲ့လို plan လုပ်နေတဲ့အချိန်ကြောင်းတက်မှလည်းတစ်ခါကနေပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ပေါ့နော်ရှိသမျှရှိရင်းစွဲလေတုညဉ့်ဉန်းဖြစ်စေတဲ့ပစ္စည်းတို့ပေါ့နော်လုပ်ငန်းရပ်တို့လုပ်ငန်းတွေဖြစ်ပြီးအဲ့ဒါတွေကိုစည်ရင်းစရာကောက်တင်တယ်စည်ရင်းစရာကောက်တဲ့အခါမှာဘယ်ဒေတာမှာဘလောက်ရှိရဲပါလို့ဆိုရက်ွက်လိုက်ကိုကောက်ရမယ်air pollution ကနေရာဒေသနဲ့ဆိုင်တယ်ပထဝီဒေသအနေထားနဲ့ထိုင်တော့ဒီမြို့မှာဒီရပ်ကွက်မှာဘလောက်ဆိုစည်ရင်းပြုစုရမယ်နေရာဒေသကိုလိုက်ပြီးတော့စည်ရင်းပြုစုတပြည်လုံးပဲအထူးသဖြင့်စားဖို့နေရာကဘယ်ကစားမလဲဆိုလူနေနေရာမဟုတ်ဘူးစားဖို့နေရာတွေကစီးပွားရေးဇုံတွေကစားမယ်
စီးပွားရေးအဓိကလောက်ကိုင်းတဲ့ဇုံကနေစတင်တဲ့ဆိုပေမဲ့ လူနေရပ်ကွက်တွေအတွက်လည်းဇုံတွေတတ်မှတ်ပေးရမှာဖြစ်ပါတယ်
အစိုးရအနေနဲ့ air pollution နဲ့ပတ်သက်ပြီးတော့ဇုံတွေပေါ့တတ်မှတ်တယ်နော်ဘာလဲဆိုတော့အဝင်းအဝိုင်းချလိုက်တာပဲဥပမာဆိုတော့မြေပုံပေါ်မှာ grid တွေချတဲ့သဘောပဲအကွက်ရိုက်တယ်လို့ပဲစိတ်ကူးထဲမှာ air pollution နဲ့ပတ်သက်ပြီးအကွက်ရိုက်ရမယ်အကွက်ကဘာလဲဆိုဒီရန်ကုန်ဆိုရင်ရန်ကုန်မှာရှိတဲ့ကြီးမနိုင်အလုံးပိုင်းအဲ့ဒါတွေအကုန်လုံးကို air pollution zone number 1လို့တတ်မှတ်ထားတယ်ဆိုရင်အဲ့ဒါနာမည်ပဲဆိုလို့တဘောကဘာလို့တတ်မှတ်ထားတာလဲဆိုတော့တကယ်လို့စီးရင်ကောက်တဲ့အခါမှာဒီညဉ့်ညမ်းစီတော့ပစ္စည်းတော့မဟုတ်အလုပ်ငန်းကဇုံ1မှာရှိတာလားဇုံ2မှာရှိတာလားဆိုတော့သိရမယ်တကယ်လို့ဇုံ1တွေမှာများနေလို့ရှိရင်တိတ်များနေဟေ့ဇုံ1တွေကတိတ်များပြီဇုံ1မလုပ်နဲ့ဇုံ2ကိုသွားဆိုပြီးတော့ဒီအိမ်ဆောက်တော်လိုပဲခွဲလို့ရအောင်ဇုံတတ်မှတ်ရမယ်အဲ့ဇုံတွေရှိလို့ရှိရင်အဲ့ဒါကိုပါမစ်လောက်ရမယ်ပါမစ်ဆိုတော့အနည်းဆုံးမှတ်ပုံလေးတော့တင်ထားရမယ်ကျွန်တော်တို့မှာဒီလုပ်ငန်းရှိပါတယ်ဆိုတာဒီလုပ်ငန်းရှိပြီးဒီလုပ်ငန်းက air pollution ဖြစ်စေတော့အရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာအမှတ်ပုံလေးတင်တင်နေဘလောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းွေတော့ထွက်နေပါပြီဆိုတာလေးတော့တင်တင်နေအမှတ်ပုံတင်ထားရမယ်ကား license လုပ်ထားတယ်လို့ပေါ့
လေးလူညဉ့်ညမ်းစီတဲ့ပစ္စည်းထုတ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေကိုသဘာဝဝန်ရှင်ဆိုင်ရာအသိကျွဲဖို့အတွက်တွေ့ဆုံဆွေးနွေးမှုကလည်းအရေးပါပါတယ်
အဲ့ဒီလူတွေနဲ့တတ်နိုင်လို့ရှိရင်ဆွေးနွေးပွဲလေးတစ်ခုလုပ်ပါလုပ်ပြီးလို့ရှိရင်ဒီလူတွေကိုနောက်နှစ်ဘလို့ရှေ့ဆက်ပြီးတော့ air pollution နည်းတော့အောင်အစိုးရအနေနဲ့ဘလို့စီမင်းမျိုးချကျင်တယ်ဒီလုပ်ငန်းရှင်ပိုင်းကလည်းဘလို့အခက်အခဲရှိတယ်ဆိုတာနှီးနှောပွဲလေးနည်းနည်းလုပ်တယ်လုပ်တင်ပြီးတော့နှစ်ဦးနှစ်ဖက်လည်းသဘောကျမယ်နောက်ပြီးတော့ international guideline အနေနဲ့လည်းညီရယ်အဓိကကတော့အုပ်ချုပ်တဲ့အစိုးရပဲဖြစ်ဖြစ်လုပ်ငန်းရှင်ပဲဖြစ်ဖြစ်အဓိကကပြည်သူပြည်သားတွေရဲ့ကျန်းမာရေးမထိခိုက်ဖို့အဲ့ဒါအရေးကြီးဆုံးပဲကျန်းမာရေးမထိခိုက်ဖို့ကဘာချမှတ်ထားတဲ့စံချိန်စံညုံစံနှုန်းရှိအဲ့စံချိန်စံနှုန်းထဲမှာပမာပြည်နဲ့တင့်တော်မဲ့ဟာတစ်ခုပေါ့နော်တစ်ခုတည်းမပေါ့ဘူးစံချိန်ရအများကြီးရှိတယ်အဲ့ဒါကိုအဓိကကြတဲ့ target နှစ်ခုလောက်ပေါ့လုပ်ပြီးလုပ်တင်တယ်အသေးရပဲစဖို့လို့လေအကြီးစဖို့လို့အသေးကိုစပြီးတော့မှတစ်ဖြည်းဖြည်းနေရာလေးတွေချက်သွား
တဘာဝဝင်းကျင်ထင်းတင်း engineer ဒေါ် AAG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့နားဆင်နိုင်ကြပါရစေရှင်။အခုတောက်ကြနေညပဲအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။ပါကစ္စတန်နိုင်ငံဆင်ဒေတာအတွင်းတောက်ကြနေကဝတ်ပြုစုတောင်းပွဲကျင်းပနေတဲ့လူနည်းစု၈ရိုက်ဘာသာဝင်ဗလီကျောင်းမှာအင်အားပြင်းထန်တဲ့ဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ49ယောက်သေဆုံးပြီးတခြား50လောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာပါကစ္စတန်စစ်ကမ်းမြို့ကရာချီနဲ့မိုင်190ကျော်ဝေးတဲ့လာကီဒါဒေတာကရှီကာပူမှာဖြစ်သွားခဲ့တာလို့ဆိုပါတယ်။ဒဏ်ရာသူတွေကအတော်များများဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတာကြောင့်သေဆုံးသူအရေအတွက်ဟာထပ်တိုးနိုင်တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းပါကစ္စတန်တာလီဘန်အဖွဲ့ကပြောပါတယ်။IS Islam စစ်တွေးကြော်တွေကတပ်ပစ်မယ်လို့ချင်းချောက်ထားတဲ့ဂျော်ဒန်တပ်လေယာဉ်မှုအသက်ရှင်ရဲ့ရှိမရှိဆိုတဲ့အထောက်အထားတွေးရဖို့စောင့်နေတယ်လို့ဂျော်ဒန်စစ်တပ်ကပြောပါတယ်။စီးရီးယားနိုင်ငံအတွင်းသူမောင်းလာတဲ့တိုက်လေယာဉ်ပြတ်ကျသွားပြီး Islam စစ်တွေးကြော်တွေရဲ့ဖမ်းဆီးခြင်းခံလိုက်ရတဲ့အဲ့ဒီတိုက်လေယာဉ်မှုမူသားအယ်ကာဆေဘာပြန်လို့ရေးအတွက်သူတို့အနေနဲ့မရမနာစူးစမ်းနေတဲ့အကြောင်းဂျော်ဒန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့ပြောပါတယ်။သူတို့ရဲ့တိုက်လေယာဉ်မှုကာဆေဘာအသက်ရှင်ရဲ့ရှိနေသေးတယ်ဆိုတဲ့အထောက်အထားတွေ့ရမှာဒါ2005ခုနှစ်ကအသေးခံဘုံခွဲတိုက်ခတ်ဖို့ချန်စီမှုနဲ့ဖမ်းဆီးခံထားရတဲ့အီရန်နိုင်ငံသူဆာဂျီဒာအယ်ရီရှာဝီကိုပြန်လွှတ်ရေးစဉ်းစားမယ်လို့ဂျော်ဒန်အစိုးရကကြာတာပြင်းနေမှာပြောထားပါတယ်။ IS Islam စစ်တွေးကြွတွေကကတ်တပ်မှုကြီးတဦးနဲ့အ ਨੇ ဆုံးတပ်သား5ဦးကိုတပ်ပစ်လိုက်တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။မြို့တော်ကစ်ကုတ်မှာတောက်ကြနေကလက်နက်ကန်တောင်းရန်သူတွေနဲ့ဖြစ်သွားခဲ့တဲ့တိုက်ခတ်မှုအတွင်းတပ်မှုကြီးဗိုလ်မှူးချုပ်ရှီကိုဖာတီနဲ့တပ်သားတွေတေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ပရှမဂါလိုခေါ်တဲ့အဲဒီကတ်လူမျိုးစုတပ်ဖွဲ့တွေကိုအစ္စလာမစ်စစ်သွေးကြွတွေကစစ်မျက်နှာပြင်အများပြဖွင့်ပြီးကီရကုမြို့အပြင်မှာတောက်ကြကြာတာပရင်းတွေနောက်မိုင်ကတိုက်ခတ်ခဲ့တာလို့ကတ်လူမျိုးစုတပ်ဖွဲ့တွေက VOA ကတ်သတင်းဌာနကိုပြောပါတယ်။ယူကရိန်းအစိုးရတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့ခွဲထွေသမားတွေကြားလွန်ခဲ့တဲ့24နှစ်တင်ဖြစ်သွားခဲ့တဲ့တိုက်ခတ်မှုတွေကြောင့်အ ਨੇ ဆုံးလူ12ဦးသေဆုံးသွားပါတယ်။တောက်ကြနေကဖြစ်သွားတဲ့တိုက်ခတ်မှုတွေအတွင်းအ ਨੇ ဆုံးလူ9ဦးသေဆုံးသွားတယ်လို့ဒေသခံအရာရှိတွေကပြောပါတယ်။ဒါဟာနှစ်ဆမိုင်မှာရရှိခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ပြတ်သွားပြီးနောက်ဖြစ်တဲ့တိုက်ခတ်မှုတွေလည်းဖြစ်ပါတယ်။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Glenn Boncalio ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.